Welcome to the Voice of America in Burmese.
ဗီယံဘောင်ကင်းဝဲရညာတညာဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2023ခုနှစ်ဒီဇင်ဘာလ18ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတူမီတာ1925 30မိနစ်နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော်အစည်းအဝေးမှုကတော့ကျွန်တော်ညနေပါ
ဂါဇာမှာရေရှည်တည်တဲ့နဲ့အပြစ်ခတ်ရစဲရေးအတွက်ဗြိတိန်နဲ့ဂျာမန်ပူးတွဲတောင်းဆိုလိုက်ပါတယ်။တခါရှမ်းမြောက်တိုက်ပွဲအတွင်းမှာစစ်တုံပန်းတချို့ဖမ်းဆီးရမိကြောင်းညီနောင်မဟာမိတ်သုံးဘွဲကသတင်းထုတ်ပြန်ပါတယ်။ရေချောင်းလုံခြုံရေးပူပေါင်းဆောင်ရွက်မှုမြင့်တင်ဖို့ဂျပန်နဲ့အာဆီယံကလည်းသဘောတူလိုက်ပါတယ်။စတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရရင်နိုင်နဲ့အတူပြောပြမှာပါ။ကျမအင်ဂျင်နိုင်ပါရှင့်။
ဟုတ်ကဲ့ပါသတင်းလေးပြီးတဲ့နောက်နားဆင်ရမယ့်အထဲမှာတော့စစ်ကောင်စီဘက်ကပြပရောက်မြန်မာနိုင်ငံသားတွေကိုအခွန်အရေးကောက်မယ်ဆိုတဲ့အပေါ်မှာထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေဒီနေ့ဆန္ဒပြခဲ့ကြပါတယ
်အကြမ်းဖက်စင်အုပ်စုကနေပြီးကျွန်တော်တို့ထိုင်းရောက်မြန်မာတွေစီကနေပြီးသူတို့တွေကဒီလိုမျိုးလုံအားကားကိုဒီလိုဖြတ်တောက်မယ်ဆိုတာဘယ်သူမှသဘောမတူကြအောင်လေသဘောမတူတဲ့အတွက်ကျွန်တော်တို့ဒီဟာကိုသဘောမတူဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့ရတဲ့နေနဲ့ပုံပေါ်တာပေါ့
ဆန္ဒပြပွဲကိုဥဆောင်တဲ့မြန်မာရွှေပြောင်းအလို့သမားတဦးပြောသွားတာဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုမချာခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ပတ်စဉ်ကဏ္ဍတွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကမ္ဘာမြန်မာမီဒီယာမြင်ကွင်းကျယ်အမှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမိုက်အင်ဂျင်နိုင်တဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေးဗစ်ကင်မရွန်နဲ့ဂျာမန်နိုင်ငံသားရေးဝန်ကြီးအန်လီနာဘာဘော့ခ်တို့ပူးတွဲပြီးဂါဇာကမ်းမြောင်ဒေသမှာရေရှည်တည်တပ်နဲ့အပြစ်ခတ်ရစဲရေးတောင်းဆိုလိုက်ပါတယ်။တနင်္ဂနွေနေ့ထုတ်ဗြိတိန်နိုင်ငံရဲ့ Sunday Times သတင်းစာမှာနိုင်ငံသားရေးဝန်ကြီးနှစ်ဦးပူးတွဲရေးသားထားတဲ့ဆောင်းပါးကိုဖော်ပြခဲ့ရမှာတော့ဂါဇာဒေသမှာအရေးပေါ်အကူအညီတွေလိုအပ်နေသူတွေစီကိုအ мян ဆုံးအထောက်ပံ့တွေပေးနိုင်ရေးရေရှည်တည်တံ့ခိုင်မြဲတဲ့အပြစ်ခတ်ရစဲရေးအ мян ဆုံးလှုပ်ဆောင်ကြဖို့တိုက်တွန်းထားပါတယ်။ဒီတော်တွင်ဂါဇာမြောက်ပိုင်းမှာရှိတဲ့ရှီဖာဆေးရုံကိုဆေးဝါးတွေပါဝင်ခွဲစိတ်ခံသုံးပစ္စည်းကိရိယာတွေကိုပေးပို့နိုင်ခဲ့ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒါ့အပြင် WHO ဝန်ထမ်းတွေဟာကုလသမဂ္ဂကျန်းမာရေးမစ်ရှင်အဖွဲ့နဲ့အတူအဲ့ဒီဆေးရုံမှာကုသမှုအပိုင်းတွေမှာလည်းပါဝင်ကူညီပေးခဲ့တာပါ။ရှီဖာဆေးရုံမှာဆရာဝန်နဲ့သူနာပြုအနည်းငယ်သာရှိပြီးတော့စေနာဝန်ထမ်း80လောက်နဲ့လက်ပတ်နေရတယ်လို့ WHO ကပြောပါတယ်။လက်ရှိအဲ့ဒီဆေးရုံမှာပါလက်စတိုင်းဒုက္ခသည်ထောင်ပေါင်းများစွာခိုလုံနေကြပါတယ်ရှင
်။ရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခဲ့တဲ့နည်းနည်းနီးပါးကြာကာလအတွင်းရုရှားဘက်ကတပ်ဖွဲ့ဝင်3သိန်းခွဲလောက်သေဆုံးခဲ့တယ်လို့ The Kyiv Independent သတင်းစာကဒီနေ့မှပြောလိုက်ပါတယ်။ပြီးခဲ့တဲ့24နာရီအတွင်းသေဆုံးသူ1150ပါဝင်ရုရှားဘက်ကတပ်ဖွဲ့ဝင်3,046,080သေဆုံးခဲ့တယ်လို့ယူကရိန်းစစ်တပ်ဘက်ကပြောကြောင်းအဲ့ဒီသတင်းစာကဖော်ပြပါတယ်။ဒါ့ပြင်ရုရှားကဒီစစ်ပွဲကာလအတွင်းမှာတန်ကား9,939စင်းတန်ကြက်ကား1,692စင်းတခြားမော်တော်ယာဉ်နဲ့ဓာတ်ဆီလောင်းစာဖြည့်ပေးတဲ့ယင်1,866စင်းကိုဆုံးရှုံးခဲ့တယ်လို့အမြောက်8,100ကျော်ဒုံးကြီးအများကိုပြင်လွှတ်နိုင်တဲ့စနစ်900ကျော်လေကြောင်းကာကွယ်ရေးစနစ်609ခုကိုလည်းပျက်စီးဆုံးရှုံးခဲ့ပါတယ်။ဒါ့ပြင်လေယာဉ်324စင်းနဲ့ရဟတ်ယာဉ်324စင်းပါဝင်ဒုံးယာဉ်6,200ကျော်တင်းပေါ်နဲ့မော်တော်ဘုတ်22စင်းနဲ့ရင်ကုန်တင်းပေါ်တစ်စင်းနဲ့ပျက်စီးသွားခဲ့တယ်ဆိုပြီးတော့အဲ့ဒီအစင်ခန်းစာကဖော်ပြပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကိုအားဖြည့်သွားမယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကမနေ့စနေနေ့ညကပြောတဲ့မိန့်ခွန်းထဲမှာပြောကြားလိုက်ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့သတင်းပတ်အတွင်းရုရှားဘက်ကပစ်လွှတ်လိုက်တဲ့ရှာဟက်ဒုံးကြီး112စင်းတွေက104စင်းကိုယူကရိန်းဘက်ကပစ်ချနိုင်ခဲ့တယ်ဆိုပြီးတော့လည်းပြောကြားလိုက်ပါတယ်ခင်ဗျာ။
ဒီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္ဂနွေညချမ်း VOE မြန်မာပိုင်းသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ရှမ်းမြောက်ဒေသမှာစစ်ကောင်စီနဲ့တိုက်ပွဲတွေဆက်ပြီးပြင်းထန်နေစေဖြစ်ကြောင်းညီနောင်မဟာမိတ်တပ်ဖွဲ့ကစနေနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အစောပိုင်းကစစ်ကောင်စီကအပြစ်ခတ်ရဲစဲရေးနဲ့နိုင်ငံရေးအရဖြေရှာဖို့တရုတ်အကူအညီနဲ့ညီနောင်မဟာမိတ်အဖွဲ့နဲ့ဆွေးနွေးခဲ့ကြောင်းကြေညာခဲ့ပြီးနောက်ပိုင်းရှမ်းပြည်မြောက်ပိုင်းမှာပဋိပက္ခတွေပိုးပြီးပြင်းထန်နေပါတယ်။တစ်တုံညာနှစ်ခုစစ်စင်ရေး52ရက်မြောက်နေ့အဖြစ်မနေ့ဒီဇင်ဘာလ16ရက်နေ့ကထုတ်ပြန်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့ကြေညာချက်မှာတော့တအန်းတက်မတော် TNL ရှိနေတဲ့ရှမ်းပြည်မြောက်ပိုင်းနန်းခမ်းမြို့တဝိုက်နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဗိုလ်မှူးတအူတက်ကြတအူအပါအဝင်စစ်တုံးပန်းတချို့ကိုဖမ်းဆီးခဲ့ကြောင်းဖော်ပြထားပါတယ်။ဒီလိုစစ်တုံးပန်းကိစ္စနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတုံ့ပြန်ချက်မရှိသေးပါဘူး။TNL ကဒီအပိုင်းတွင်ထိန်းချုပ်လိုက်ပြီဖြစ်တဲ့နန်းစမ်းမြို့နဲ့အနီးတစ်ဝိုက်အရက်သားတွေရှိနေတဲ့ကျေးရွာတွေကိုတော့စစ်ကောင်စီဘက်ကလေကြောင်းကနေအချိန်ပေါင်းများစွာပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ညီနောင်မဟာမိတ်အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူရခိုင်ပြည်နယ်ပလောဝဘက်မှာလည်းမနေ့ကအထိစစ်ကောင်စီနဲ့ရခိုင်တပ်တော် AA တို့ကြားအပြင်းထန်တိုက်ပွဲတွေဖြစ်နေတယ်လို့အရက်သားတွေပေါ်စစ်ကောင်စီဘက်ကပြစ်မှတ်ထားတိုက်ခိုက်နေတာတွေကိုလည်းကြေညာချက်မှာရေးသားဖော်ပြထားပါတယ်ရှင်။
ပင်လယ်ရောင်းဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လုပ်ဆောင်သွားဖို့ဂျပန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေဒီနေ့မှသဘောတူလိုက်ကြပါတယ်။တောင်တရုတ်ပင်လယ်အတွင်းနယ်မြေပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကဒီအခိုင်အမာတိုးချဲ့လုပ်ဆောင်လာနေချိန်မှာပဲဂျပန်နဲ့အာဆီယံနိုင်ငံတွေကြားအခုလိုသဘောတူခဲ့ကြတာဖြစ်ပါတယ်။အာဆီယံနဲ့ဂျပန်ဆက်ဆံရေးအနှစ်50ပြည့်အထိမ်းအမှတ်ဖြစ်တဲ့ထိပ်သီးစည်းဝေးပွဲကိုဂျပန်နိုင်ငံတိုကျိုမြို့တော်မှာဒီဇင်ဘာ16ရက်နေ့ကနေ17ရက်နေ့အထိကျင်းပနေတာဖြစ်ပါတယ်ဒီထိပ်သီးစည်းဝေးပွဲမှာမြန်မာနိုင်ငံကိုတော့ဖိတ်ကြားခြင်းမရှိပါဘူးဒီမိုလက်စတီနိုင်ငံကတော့ဧည့်သည်တော်နိုင်ငံအဖြစ်တက်ရောက်ခဲ့ပါတယ်ဒီထိပ်သီးဆွေးနွေးပွဲကနေထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့တရုတ်နိုင်ငံဆိုတာကိုထည့်သွင်းပြောဆိုခြင်းမပြုဘဲပင်လယ်ရေကြောင်းဆိုင်ရာလုံခြုံရေးနဲ့တရားဥပဒေစိုးမိုးမှုအပေါ်မှာအခြေခံတဲ့ပင်လယ်ရေကြောင်းဆိုင်ရာကုသရေးဝယ်ရေးကိစ္စရပ်တွေကိုထိန်းသိမ်းဖို့အတွက်ဆွေးနွေးမှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်သွားဖို့ဂျပန်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေသဘောတူခဲ့ကြတယ်လို့ပြောပါတယ်တရုတ်နိုင်ငံနဲ့တောင်တရုတ်ပင်လယ်အတွင်းမှာနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ဂျပန်နိုင်ငံဟာအခုနှစ်မှာကာကွယ်ရေးအသုံးစရိတ်တွေကိုတိုးမြင့်ပြီးတော့အာရှပစိဖိတ်ဒေသအတွင်းနိုင်ငံတွေနဲ့လည်းလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတိုးချဲ့လာနေတာဖြစ်ပါတယ်ခင်ဗျာနောက်ဆုံးသတင်းတွေကိုမိုင်းအင်ဂျင်နိုင်တဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်လွင့်ပေးနေတာဖြစ်ပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေဆန္ဒပြခဲ့တဲ့သတင်းကိုပြောပြခြင်းပါတယ်ဒါဇမ18ရက်နေ့နေ့လယ်ပိုင်းကဒီထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့ကုလသမဂ္ဂရုံးရှိမှာမြန်မာပြည်သားရှေ့ပြောင်းအလို့သမားတွေစုဝေးပြီးတော့မြန်မာစစ်ကောင်စီရဲ့အခွန်ကောက်ခံမှုကိုပေးဆောင်မှာမဟုတ်တဲ့ကြောင်းဆန္ဒထုတ်ဖော်ပြီးတော့ကန့်ကွက်ခဲ့ကြပါတယ်။သတင်းပြည်စုံကတော့ဘန်ကောက်မြို့ကနေမန်ညိုလင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ရှိတဲ့မြန်မာစစ်အစိုးရတန်ယုံကထိုင်းနိုင်ငံမှာအလုံလုံကိုင်နေကြတဲ့မြန်မာရွှေပြောင်းအလုံသမားတွေအခွန်200ကိုင်လုံးပေးဆောင်ရမယ်ဆိုပြီးအမိန့်စာထုတ်ပြန်လိုက်တာအပေါ်သဘောမတူဆန့်ကျင်တဲ့အနေနဲ့မြန်မာရွှေပြောင်းအလုံသမားတွေစုဝေးပြီးဘန်ကောက်မြို့ဟာကုလသမဂ္ဂရုံးရှိမှာဆန္ဒပြခဲ့ကြပါတယ်
။အခုရောက်ရှိနေတာကတော့ UN ရှိမှာပါ။ဒါကဘာတွက်လာတာလဲဆိုတော့စစ်ကောင်စီရဲ့200ကိုင်လုံးအခွန်ကောက်ခံမှုပေါ့ကျမတို့ဒီထိုင်းရောက်မြန်မာအလို့သမားတွေအနေနဲ့မကြေနပ်ကြအောင်ပေါ့နော်လာရောက်ပြီးတော့ဖော်ဆောင်တာဖြစ်တယ်နောက်တစ်ခုကကျတော့ညီမကကျတော့ဒီတပိတ်ပွဲတွေအတွက်ဟိုတက်ကြွလှုပ်ရှားတဲ့သူပေါ့နော်အာလှုပ်ဆော်တဲ့သူပါရှင်ဟုတ်ပဲ
ဒီအကျန်းဖက်စင်အုပ်စုကနေပြီးကျွန်တော်တို့ထိုင်းရောက်မြန်မာတွေစီကနေပြီးသူတို့တွေကဒီလိုမျိုးလုံအားကားကိုဒီလိုဖြတ်တောက်မယ်ဆိုတော့ဘယ်သူမှသဘောမတူကြအောင်လေသဘောမတူတဲ့အတွက်ကျွန်တော်တို့ဒီဟာကိုသဘောမတူဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့ရတဲ့နေနဲ့ပုံပေါ်တာပေါ့ပုံပေါ်တဲ့အတွက်လည်းအခုဒီနေ့အချိန်မှဒီ UN ရုံးရှိမှာရဖို့အတွက်ကျွန်တော်တို့ခွင့်တောင်းတယ်ခွင့်တောင်းပြီးတော့နှစ်နာရီရတဲ့အချိန်လေးမှာရတဲ့လိုမျိုးကျွန်တော်တို့တရားဝင်လာပြောပြလာပြီးတော့ကျွန်တော်တို့တောင်းဆိုတယ်သူတို့အတိပေးတယ်ပေါ့ဗျာအတိလိုမျိုးနိုင်ငံတကာကလည်းသိသိကျင်တယ
်ပြည်သူတွေလည်းမခံတဲ့စစ်အစိုးရရဲ့တန်ယုံဖြစ်တဲ့အပြင်တိုင်းနှပါမှာအလုံလုံနေကြရတဲ့မြန်မာပြည်သားတွေအပေါ်တန်ယုံအနေနဲ့ထိထိရောက်ရောက်ကူညီတာတွေမရှိဘဲအခုလိုအခွန်ဆောင်ခိုင်းတာဟာတရားမျှတမှုမရှိတဲ့အတွက်အခွန်မပေးနိုင်တဲ့အကြောင်းဆန္ဒထုတ်ဖော်ကြတာဖြစ်တယ်လို့လည်းဆိုပါတယ
် passport သွားတော်တယ် တော်ပြီဆိုတဲ့ကသူတို့တခါတည်းသူတို့ဖြတ်မဲ့ငွေကြီးကိုပေါင်းထည့်ပြီးသားသူတို့ပေါင်းထည့်ပြီးတခါတည်းဖြတ်မှာအဲသူတို့အဲ့ဒီလိုမျိုးကြီးဘယ်လိုပဲမှဓမြတိုက်တဲ့လိုမျိုးလောက်တာလေပင်ညက်တာဘာကြောင့်လဲဆိုတော့သူတို့တွေပတ်စပို့ယုံထဲမှာလဲတန်ရာတန်ချိတက်ကိုဘွဲသားနဲ့ပေါင်းပြီးစားနေတာပဲယနေ့ချိန်ဒီဘွဲသားနဲ့ပေါင်းပြီးစားတယ်အမျိုးမျိုးစားတယ်စားတဲ့အပြင်နိုင်ငံသားတွေရဲ့ဒီလိုကြီးထပ်ပေးရမယ်ဆိုရင်ကျွန်တော်နိုင်ငံသားတွေတော့ဘယ်လိုမှအဆင်မပြေဘူးအလौသမားတွေအဆင်မပြေဘာကြောင့်လဲဆိုတော့သူတို့တကယ်မြန်မာပြည်သားတွေတိုင်းနိုင်ငံမှာဒုက္ခရောက်ရင်တကယ်မကြည့်ဘူး။ဘာကြောင့်တကယ်မကြည့်ဘူးလဲဆိုတော့အဖြေရတော့ရှင်းတယ်။ဘာကြောင့်တိုင်းနိုင်ငံမှာလူမှုရေးဖွဲ့စည်းတွေပေါ်လာတယ်အခု။တပြေးပြေးများလာတယ်။ဘာကြောင့်ကျွန်တော်တို့ရဲ့မြန်မာအတန်ယုံဆိုတာမြန်မာဘယ်လိုဆိုမဲ့မြန်မာအလौသမားတွေပေါ်မှာတကယ်ကောင်းရင်လူမှုရေးဖွဲ့စည်းတွေဆိုတာပေါ်လာကြရောအကြောင်းမရှိဘူး။အသက်လောက်ထိကိုမကောင်းတဲ့အတန်ယုံပြီးတော့ကျွန်တော်တို့မလိုလားအပ်တဲ့မလိုလားတဲ့လုံးဝလက်မခံတဲ့စိတ်အောက်စေအာနာရှင်ရဲ့လက်အောက်ကအဖွဲ့စည်းဒီလိုတန်ယုံတန်ယုံကထုတ်တဲ့ထုတ်ပြန်ချက်ကိုလည်းကျွန်တော်တို့တွေလိုက်နာမှလည်းမဟုတ်သလိုအခွန်လည်းဆောင်မှလည်းမဟုတ်အဲ့ဒီတော့ကိုကျွန်တော်တို့ဆန္ဒလာပြီးထုတ်ဖို့လာ
ထိုင်းနိုင်ငံဘန်ကောက်မြို့နဲ့အနီးတစ်ဝိုက်မှာရှိတဲ့အလို့သမားတွေစုပေါင်းပြီးဆန္ဒထုတ်ဖို့ပွဲကိုပြုလုပ်ခဲ့ကြတာပါ
ထိုင်းနိုင်ငံဘန်ကောက်မြို့ကနေမညညလင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ရိုဟင်ဂျာတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်မင်္ဂလာရှိနိုင်ငံကောက်ဆက်ဘဇာခရိုင်တဲ့ကရိုဟင်ဂျာတွေခိုးလုံနေထိုင်တဲ့ဒုက္ခသည်စခန်းတွေထဲမှာအာဆာလိုလက်နက်ကင်အစွန်းရောက်အဖွဲ့တွေရဲ့အကြမ်းဖက်တပ်ဖြတ်မှုတွေခက်ဆိတ်ဆိတ်ဖြစ်လာနေတဲ့အတွက်အသက်အန္တရာယ်လုံခြုံရေးကအထူးစိုးရိမ်စရာဖြစ်လာနေလို့ဒုက္ခသည်တွေကြောက်လန့်တုန်လှုပ်နေကြပါတယ်ဒုက္ခသည်စခန်းတာဝန်ခံတွေဘာသာရေးခေါင်းဆောင်တွေရိုဟင်ဂျာအရေးလှုပ်ရှားသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြစ်မှတ်ထားလှုပ်ဆောင်လာတဲ့အတွက်မင်္ဂလာရှိအစိုးရဒုက္ခသည်စခန်းတာဝန်ရှိသူတွေနဲ့ဒီကုလသမဂ္ဂအပါအဝင်တာဝန်ရှိသူတွေဘက်ကလုံခြုံရေးကိုစနစ်တကျနဲ့ပုံမတိုးမြင့်ချထားပြီးတော့ကာကွယ်စောင့်ရှောက်ပေးဖို့ကိုလည်းရွှေညာဒုက္ခသည်တွေကတောင်းဆိုပါတယ်ရွှေညာတွေရဲ့ဒုက္ခသည်စခန်းတွင်းကလုံခြုံရေးစိုးရိမ်စရာအခြေအနေတွေကိုရွှေညာဒုက္ခသည်တို့ကိုမတ်စုမုံကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာ ARSA လို RSO လိုမျိုးအကြမ်းဖက်အစွန်းရောက်အဖွဲ့တွေကနေပြီးတော့မှရိုဟင်ဂျာအရေးလှုပ်ရှားနေတဲ့သူတွေကမ်တာဝန်ခံတွေနောက်ရိုဟင်ဂျာဒုက္ခသည်တွေကိုအကြမ်းဖက်ပြီးတော့တပ်ဖြတ်နေတယ်ဆိုတဲ့သတင်းတွေလည်းကြားနေတယ်လုံခြုံရေးကလည်းဒီဒုက္ခသည်တွေဘက်ကလုံခြုံရေးကိုလည်းတော်တော်လေးစိုးရိမ်နေကြတယ်လို့ပြောတယ်ဆိုတော့လက်ရှိကန်ထဲမှာဘယ်လိုမျိုးရင်ဆိုင်ကြုံတွေ့နေရလဲဆိုတဲ့ဟာလေးနည်းနည်းရှင်းပြပေးပါရှင
်။မောဆက်ကမကူနေဒီပေါ်ကျွန်တော်ရောမောနိုင်ရဲ့ရကိုင်းပြည်နယ်နေနေရနေဒီပေါ်ပေါ့အစလိုက်ဇူလိုက်စစ်ချက်ခံရပြီးတော့ဘင်္ဂလားဒေ့ရှ်မှာကျွန်တော်တို့ကုလုံနဲ့တရားတာကောင်းနေကြပါနည်းဒီကလို့ရှိလာပါဘူးဒီမှာရောင်းလာပြီးတော့နည်းနည်းတော့အေးဆန်းကြမဲ့ကျွန်တော်တို့ကနေတိုင်းနိုင်ခဲ့ပါတယ်ဘာလို့ဆိုရင်ဒီမှာအဲ့ဒီကောင်ကစစ်တပ်ကဘင်္ဂလားဒေ့ရှ်စစ်တပ်ကကျွန်တော်တို့ကိုကာကွယ်ဆောင်ထုတ်ခဲ့တဲ့တည်းဒီဒီနောက်ပိုင်းကလာတော့ရေကပ်ဖွဲ့အားထောင်ဝင်ယူဆောင်ရွက်နေတယ်အခုငါးနည်းတော့ပါပြီဒီငါးနည်းတော့တခြားလုံးပေါ့အဲလက်နက်ကံအဖွဲတစ်ဖွဲ့ပေါ့အဲလောလောဆယ်ကျွန်တော်အမေကိုကွန်ဖရင့်လဲမပြောရင်လေလူတိုင်းအားသိပြီးသားပါလူတွေအားသိချင်ခံရတာမနှဲပါဘူးဒီအဲ့ဒီဒုံဝါနေစားပြီးတော့ဝင်းသားရေးလှုပ်ရှားသူပေါင်းဆောင်ပြီးနောက်ဘာသာရေးပေါင်းဆောင်ပြီးစကားတော်ဝင်တောင်းဆောင်နေတဲ့အဲပုဂ္ဂိုလ်ပေါင်းဆောင်ပြီးနောက်တာမဲအရေးသားညွတ်သားညွတ်သမီးတွေလေပေါင်းဝင်ကြပါဘူးကျွန်တော်တို့လည်းစကားအတင်းမှာနေစီနေနေကန်လူများအဲ့ဒီလက်နက်ကန်ဖွဲတဖွဲရဲ့အဲလောက်ကျန်သိချင်းမှုတွေတော်တော်လည်းလူများထိတ်လန့်နေကြတာတွေ့ရတယ်ဒီဒုံရတွေကိုတော့ပွားရောက်တယ်လူများလို့နေစီများများသိချင်းနေမှုကြောင့်လူများအဲတခြားနိုင်ငံတွေကမလေးရှားတို့ဝီနီရှားတို့အဲ့လိုအသေးကိုဆုံးလို့ပြီးတော့ဖြေနေဖြေရနေတော့ကောင်းမြန်မာနိုင်ငံကဆုံးလန့်ကြည့်ပြီးတော့ကောင်းအဲတွားနေတယ်ကောင်ကနေထွက်ပေါ်နေတာသိရတယ်။အခုယူနီတက်ကလိုဘောတောင်းကြောက်အဲရောက်ရှိအောင်ကျွန်တော်တို့ကသူ့နေရတယ်။ဘာဖြစ်လို့စကားပြောမှစီရကွာစာမေးလေးကြားလေရှော့ရှော့လိုက်ပြီးအလောအကိုင်းလေးမရှိဘူးဆိုတော့ဒီလက်မကျဖွေးရနေစီရေးဆက်ဆက်တစ်ပြေမှုပင်ကိုလေစစ်စစ်ဝဝခံစားရတယ်အခြေကြောင့်သူကဟောပေါ့အေးချမ်းတဲ့အော်ဟောဘူဝတကူအေးချမ်းတရားလေးဘာဘောလင်းစင်တကူရှာပွေနိုင်လားဆိုပြီးတော့ကိုရအသေးတို့သူ့လို့ပြီးတော့ဘောပတနာမတာပဲနဲ့ဖီလေရေလာဖီယာနီသွက်ကွာ နေတာတွေ့ရပါတယ
်ဟုတ်ကဲ့အခုလိုမျိုးလုံခြံတပ်ဖြတ်မှုတွေဖြစ်လာတဲ့အခါမှာကန်ထဲမှာရှိတဲ့တာဝန်ခံတွေနောက်ပြီးတော့ဒီဘင်္ဂလားဒေ့ရှ်ကလုံခြုံရေးယူထားတဲ့စစ်တပ်အပါအဝင်ရဲနဲ့ကဲ့ရဲ့ရှိနေတဲ့နေသားဆောင်တပ်တွေကဘက်ကရောဒီလိုလုံခြုံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဘာတွေများစီမံဆောင်ရွက်ပေးတာရှိပါလဲရှင
်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့တက်နိုင်သလောက်သူတို့ကဟိုရှီလီမိုဖေဆာနေတာတွေ့ရတယ်ဒါပေမဲ့စကားဧရိယာကတော့ဂျီဂျီမမာဆိုတော့အခြေခြေဝဲနဲ့ဆိုတော့ဒါဒီစကားရဲ့ကိဘဝိုင်းနာတော့ဆောင်လို့ရှိတယ်ဒီကောင်တွေကဘင်္ဂလားဒေ့ရှ်အစီအလုံးကြီးရတဲ့တည်းရသွားပြီးတော့လွှတ်ရတဲ့အချိန်မှာဒီကောင်တွေကတောက်ခုကြတယ်သူတို့ပြန်သွားတဲ့အချိန်မှာစကားတဲကိုဝင်ပြီးတော့ဒီလိုလုံးအောင်နေကြတချင်မှုရဲ့ကျင်းသွေးချင်းမှုရဲ့အဲနောက်ဝင်ငင်းမှုရဲ့ဒါလူမကြားမှုပေါ့လောက်ဆုံးနေတာဖြစ်တယ်ဒါဒီလိုတကယ်နော်တက်တဲ့ပြီးတော့ကျွန်တော်လူညာရေးလွှတ်ချသွားစကားတော်ဝင်တက်ဆောင်နေတဲ့ပုဂ္ဂိုလ်တွေကလည်းဒီလာတဲ့အစီအအနာပိုင်းအဖွဲ့အစည်းကိုကျွန်တော်နေစီလာများတင်ကြတာရှိတယ်။နောက်ရဲနာအဖွဲ့အစည်းတို့လည်းအတူတူပြည်လာတဲ့လှုပ်ရှားပြီးဒီသူတို့ကကုလမေရစီကိုသူတို့ရဲ့အခါစီရစီကိုဆီပြီးတော့ဒါကမှရှိတဲ့ရင်းနဲ့ဆရာယုံကိုအင်းင်းရဲ့စာပူတာရဲ့နောက်ကောင်းကွက်ကမှရှိတဲ့အဲကုလသမဂ္ဂယုံကိုကျွန်တော်အင်းင်းရဲ့အားနဲ့တစ်ဖြင်းစာပူတာရှိတယ်။ခန္ဓာကလူတွေကဒီလိုအခါစီနဲ့ရှိနေတဲ့ဟုတ်ကဲ့ဒီဒီလေးရေးဆက်တက်ပြည့်တယ်ဒါလူသားမဆန်ဘူးလို့ကျွန်တော်အနေနဲ့ပြော
ပါမဆုမဆက်တယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်တရုတ်ကပြီးတဲ့အကူအညီမှာပြန်ပေးဆက်မဲ့တန်ဖိုးကစစ်ကောင်စီအတွက်အတော်ကြီးမားကြောင်းမြန်မာအရေးကျွမ်းကျင်သူအမေရိကန်အကြီးတန်းသုတေသီဂျေဆင်တာဝါက VOE ကိုပြောပါတယ်မြောက်ပိုင်းညီနောင်မမိတ်၃ဘွဲ့နဲ့တွေ့ဆုံဆွေးနွေးရေးအတွက်တရုတ်ကအကူအညီပေးခဲ့တယ်လို့စစ်ကောင်စီကပြီးခဲ့တဲ့သတင်းပတ်အစောပိုင်းကကြေညာခဲ့တာပါဒီကြောင့်နဲ့ပတ်သက်ပြီးတော့ American ပြည်ထောင်စုငြိမ်းချမ်းရေး Institute USIB ကမြန်မာနိုင်ငံဆိုင်ရာညွန်ကြားရေးမှုဂျေဆင်တာဝါကိုမိုက်အင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
Basically wants the military side to hand over all of the perpetrators and more or less exit the Kokang territory. And I think that's precisely
what the American ပြည်ထောင်စု ငြိမ်းချမ်းရေး Institute USIP ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကနေဒီသတင်းပတ်အစောပိုင်းကတရုတ်ရဲ့အကူအညီနဲ့စစ်ကောင်စီနဲ့ညီနောင်သုံးဘွဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်လို့သူ့ရဲ့သုံးသပ်ချက်ကိုပြောသွားတာပါစစ်ကောင်စီလက်အောက်ခံကိုကန့်နေသားဆောင်တက်ခေါင်းဆောင်တွေရဲ့စိုက်ဘာရာဇဝတ်ကျူးလွန်မှုတွေကိုတရုတ်ကအပြင်းထန်နှိမ်နင်းရေးအချက်ဟာစစ်ကောင်စီအတွက်ကြီးမားတဲ့အကျက်တဲဖြစ်ဂျေဆင်တာဝါကသုံးသပ်ပါတယ်
Around the time of these talks and also timed around the visit of
ကုလညီနောင်မမိတ်သုံးဘွဲ့နဲ့ဆွေးနွေးတာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးတရုတ်မှလှုပ်တဲ့ဒေသတွေအစည်းအဝေးကိုသွားတက်တာစရတွေဖြစ်ပေါ်လာပေမဲ့တရုတ်ဘက်ကနောက်ထပ်ကိုကန့်နေကြဆောင်တက်ကောင်းဆောင်၁၀ဦးကိုဖမ်းရန်ထပ်ပြီးထုတ်လိုက်ပါတယ်။လောက်ကင်မှာအဓိကဩဇာရှိတဲ့သူ၁၀ဦးကိုစစ်ကောင်စီကဖမ်းဆီးပြီးသူတို့စီလွှဲပြောင်းဖို့တရုတ်ကလိုလားနေတာပါ။စိုက်ဘာရာဇဝတ်မှုတွေကိုအဓိကကျူးလွန်သူတွေကိုကိုကန့်ဒေသကတစင်တရုတ်ကိုလွှဲပြောင်းနိုင်ရေးလောက်ကင်ကိုပိတ်ဆို့ထားတဲ့ညီနောင်မမိတ်၃ဘွဲ့နဲ့ဆွေးနွေးပွဲမှာညှိကြတယ်လို့ထင်ပါတယ်။ကိုကန့်နေကြဆောင်တက်ကအရေးပါသူတွေအားလုံးတရုတ်ကိုလွှဲပေးမယ်ပြန် MNDA ကလောက်ကင်ကိုတိမ့်မယ်စစ်ကောင်စီတပ်တွေကထွက်ပြေးမယ်ဆိုတဲ့အချက်တွေသဘောတူညီခဲ့ကြတယ်လို့ကျွန်တော်မြင်ပါတယ်တစ်ဖက်မှာလည်းတရုတ်မြင်ကျင်တဲ့ပြစ်ခတ်ရစေးဖြစ်လာပါမယ
်ဒါပေမဲ့လည်းကိုကန့် MNDA အတွက်အချက်ရိုက်စီတဲ့အချက်ကိုဂျေဆင်တာဝါကအခုလိုထောက်ပြပါတယ
် I think this is where it becomes problematic
because ဒါပေမဲ့ MNDA ကပြစ်ခတ်ရစေးသဘောတူမယ်ဆိုရင်သူ့အတွက်အကျက်တဲဖြစ်စေတာကစစ်စင်ရေး2029အစမှာမဟာမိတ်တွေကိုခရီးပေးခဲ့တဲ့အတိုင်းຫນွေဦးတော်လိုက်ရေးအောင်မြင်တဲ့အထိပူပေါင်းပါဝင်မယ်ဆိုတဲ့အချက်ကိုချိုးဖောက်ရရောက်သွားမယ်အခြေအနေပါ MNDA ဘက်ကလည်းသူ့ရည်မှန်းချက်တွေအောင်မြင်မှုမဟာမိတ်တွေရဲ့အကူအညီရဖို့တော်လိုက်ရင်အင်အားစုနဲ့ပူပေါင်းမယ်လို့ခရီးပေးထားတာပါဒါကြောင့်နေဆက်တည်ငြိမ်လိုလားနေတဲ့တရုတ်ရဲ့အကူအညီနဲ့ညီနောင်သုံးဘွဲ့နဲ့စစ်ကောင်စီကြားဘလို့ပုံစံမျိုးနဲ့သဘောတူညီချက်တွေရခဲ့ပါစေ တကယ်ပဲတည်ငြိမ်အောင်လုပ်နိုင်မှာလားဆိုတဲ့မေးခွန်းကတော့ရှိနေပါတယ
် How about the military side in the
ဒါဆိုရင်လောက်ကင်ကို MNDAA တိမ့်ပိုက်ဖို့ပြင်နေတော့ပိတ်မိနေတဲ့မြန်မာစစ်သားတွေကိုကယ်ထုတ်ဖို့စီရင်ထွက်ပေါက်ရအောင်စစ်ကောင်စီကစ조사တဲ့အနေနဲ့တရုတ်ကိုအကူအညီတောင်းပြီးနှိမ့်နိုင်တာဆိုတဲ့သုံးသက်ချက်အပေါ်မှာကမြန်မာစစ်တပ်ရဲ့အနေအထားဘယ်လိုမြင်လဲရှင
့် Well I mean I think with the Chinese
တရုတ်ကပါမရန်ထုတ်လိုက်တဲ့ကိစ္စဟာစစ်ကောင်စီအတွက်တကယ်ကိုအကျက်တဲကြုံတွေ့ဖို့ဖြစ်လာစေပါတယ်တရုတ်ရဲ့ပါမရန်ထဲမှာပါတဲ့သူတွေဟာလောက်ကင်မှာအဓိကအာဏာရှိသူတွေဖြစ်ပါတယ်တကယ်လို့သာစစ်တပ်ကသူတို့ကိုဖမ်းရမယ်ဆိုရင်လောက်ကင်ကိုဘယ်လိုထိမ့်မလဲအဲ့တော့တရုတ်ရဲ့ပါမရန်ကိုစစ်တပ်ကဘယ်လိုလိုက်လို့မလဲဆိုတာကျွန်တော်ဘယ်လို့မှတွေးလို့မရပါဘူးအဲ့ဒီလိုသာလုပ်ရင်စစ်ကောင်စီဘက်မှကြီးမားတဲ့ဆုံးရှုံးမှုကိုရင်ဆိုင်ရမှာပါ။ဒါပေမဲ့စိတ်ဝင်စားစရာကောင်းတာကစစ်ကောင်စီဘက်ကတရုတ်လိုလားသလိုစိုက်ဘာရာဇဝတ်ကိန်းတွေကိုထိထိရောက်ရောက်နှိမ်နှင်းမှုအခွင့်အရေးဆုံးရှုံးခဲ့တာပါ။စစ်ကောင်စီဘက်ကဘလို့ကိန်းတွယ်နေသလဲဆိုတာနေ့စဉ်သတင်းတွေထုတ်နေတာတော့ရှိပါတယ်။ဒါပေမဲ့ထိရောက်မှုမရှိသလိုကျူးလွန်သူတွေကိုလည်းအရေးမယူတဲ့အတွက်တရုတ်ကနောက်ဆုံးမှအရေးပါတဲ့ကိုကက်နေကြဆောက်တက်ကခေါင်းဆောင်တွေကိုဖာမရန်ထုတ်ခဲ့တာဖြစ်ပါတယ်။တရုတ်အနေထားမှာလဲတဖက်ကနေဆက်ကုံသွေးမတိမငိဖြစ်နေတာကိုအတော်လေးစိုးရိမ်နေတယ်လို့မြင်ပါတယ်။ဒါကြောင့်လဲကုံသွေးမှုတွေပြန်ဆနိုင်မှုနေဆက်ဒေသမှာအ ਨੇ ဆုံးတည်ငြိမ်မှုရရှိရေးနီလန်းတချို့ရှာတဲ့အနေနဲ့ညီနောင်မာမိတ်သုံးဘက်အထူးသဖြင့်ကိုကန့် MNDA ကိုစစ်ကောင်စီနဲ့သဘောတူညီချက်တစ်ခုခုရဖို့ဖိအားတွေအများကြီးတရုတ်ကပေးနေပုံရပါတယ
်။ So what do you think the reason behind
အဲ့တော့တရုတ်ဘက်ကစစ်ကောင်စီတောင်းတဲ့အကူအညီကိုပေးရခြင်းနောက်ွယ်အကြောင်းရင်းကိုရဂျစ်စင်တာဝါဘယ်လိုမြင်လဲရှင
် Well I mean clearly the Myanmar military is in a very difficult spot
မစကောစီဘက်ကအခုအချိန်မှာအလွန်ခက်ခဲတဲ့အခြေအနေကိုရင်ဆိုင်နေရတာကတော့ရှင်းပါတယ်ကိုကန့်ဒေသမှာဆိုရင် MNDA တပ်ကနေလောက်ကင်ကိုအပေါ်စီးကမြင်ရတဲ့မဟာဗျူဟာမြောက်တောင်ကုန်း၄ကုန်းကစခန်းတွေကိုမကြခင်ကသိမ်းယူခဲ့ပါတယ်ဒါကြောင့် MNDA အနေနဲ့လောက်ကင်ကိုအချိန်မီသိမ်းနိုင်တဲ့အခြေအနေရှိနေပါတယ်ဒီလိုစစ်ကောင်စီဘက်ကလောက်ကန်ကို MNDA တင်လိုက်တာကိုမမြင်ကြပါဘူး။တကယ်လို့ညီနောင်မာမိတ်သုံးဘွဲ့ရဲ့စီးရအောင်မြင်မှုဟာနောက်ထပ်လှိုင်းလုံးကြီးတစ်လုံးလိုမျိုးတခြားဒေသတွေကိုရက်ခတ်တက်ရောက်မှုရှိမှာကိုမြန်မာစစ်တပ်ကစိုးရိမ်မှုရပါတယ်။လောက်ကန်ကိုစစ်တပ်ကဆုံးရှုံးလိုက်ရပြီဆိုရင်သူတို့ရဲ့အင်အားဘလောက်နည်းသွားပြီလဲဆိုတာပြင်သူတို့ရဲ့ဗျူဟာမြောက်ရက်တီချက်ကိုဘလို့မှထိမ့်သိမ်းလို့မရတော့ဘူးဆိုတဲ့အရေးအယံပေါ်မှာကိုစစ်တပ်ကစိုးရိမ်နေတာပါ။ဒါကြောင့်စစ်ကောင်စီကတရုတ်ကိုတတ်နိုင်တဲ့လောက်အကူအညီတောင်းပြီးတွိတ်ဆုံဆွေးနွေးရေးတွန်းအားပေးဖို့ကြိုးစားတယ်လို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့တရုတ်ပေးမဲ့အကူအညီမှာပြန်ပြီးတောင်းဆိုရတဲ့အရာကလည်းကြီးမားပါတယ်။စိုက်ဘာရာဇဝတ်ဂိုင်းကောင်းဆောင်တွေဖြစ်တဲ့ကိုကန့်နေကြဆောင်တက်ကောင်းဆောင်တွေကိုစစ်ကောင်စီဘက်ကဖမ်းပြီးတရုတ်ကိုလွှဲပြောင်းပေးုံနဲ့မကဘူး။သူတို့လိန်လေထားသမျှဒေါ်လာငွေဘီလီယံလောက်ကိုပြန်ပြီးရောပေးရမယ့်သဘောမျိုးတရုတ်ကပြောထားတာတွေ့ပါတယ်။ကျွန်တော်တို့ကြားသိသမျှဆိုရင်သူတို့တရုတ်နိုင်ငံသားတွေစီကဒေါ်လာဘီလီယံနဲ့ချီပြီးလိန်လေထားတဲ့ငွေတွေကိုဒီရာဇဝတ်ကိန်းတွေပြန်ပြီးပေးရဖို့တရုတ်ကလိုလားနေတာပါ။ဒါကြောင့်စစ်ကောင်စီကတရုတ်ကိုအကူအညီတောင်းနေပါတယ်။တရုတ်ကလည်းစစ်ကောင်ဆောင်တွေကိုတရုတ်မှာပြုလုပ်တဲ့ဒေသတွင်းအစည်းအဝေးတွေကိုဖိတ်ကြားတာမျိုးလုပ်ပါလိမ့်မယ်။ဒါပေမဲ့တရုတ်ပေးမဲ့အကူအညီမှာပြန်ပြီးပေးရမယ့်ပမာဏကလည်းစစ်ကောင်စီအတွက်ကြီးမားပါတယ်။
Recently the military
ဟိုးကတပ်မှလေဒီစစ်ကောင်စီကိုလိုလားသူတွေကသူတို့တရုတ်စန့်ကျင်ရေးလှုပ်ရှားမှုတွေဝါဒဖြန့်တာတွေလုပ်နေတယ်ပေါ့နော်အဲ့ဒီမှာတစ်တုံညာနှစ်ခုစစ်စင်ရေးကိုတရုတ်ကပံ့ပိုးနေတယ်ဒါနောက်ပြီးတော့မြန်မာပြည်ကိုတရုတ်ကသူ့ရဲ့လက်ဝေခံရအောင်လုပ်နေတယ်ဆိုတော့ဆွဆွဲပြောဆိုတာတွေလည်းရှိနေပါတယ်ဆိုတော့ဒီပေါ်မှာဂျေစင်တာဝါဘယ်လိုမြင်လဲရှင့်
Yeah, I mean the junta was probably trying to
စစ်ကောင်စီစူးစမ်းနေတာကတရုတ်ကိုမြန်မာတွေကအမျက်ဒေါသထွက်နေတယ်ဆိုတာကိုပြဖို့ပါ။ဒါပေမဲ့စစ်ကောင်စီကသူတို့ဝါဒဖြန့်ဖို့အတွက်စီးယုံနေတာလူတိုင်းသိပါတယ်။မြောက်ပိုင်းပြည်ပခါမှာတရုတ်ကပါနေတယ်ဆိုပြီးတရုတ်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကလည်းစစ်တပ်ကစီးယုံထားသူတွေပါ။ဒါကိုတရုတ်ဘက်ကလည်းကောင်းကောင်းသဘောပေါက်တယ်လို့ကျွန်တော်မြင်ပါတယ်။နောက်ပြီးစစ်ကောင်စီကသူတို့တပ်ဖွဲ့ဝင်တွေရဲ့စိတ်သက်အင်အားမြင့်တင်မှုသူတို့အပြစ်မဟုတ်ဘူးတရုတ်ကြောင့်ဖြစ်ရတာပါဆိုပြီးတရုတ်စန့်ကျင်ရေးကိုအသုံးချနေတာဖြစ်ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီဘက်ကတရုတ်စန့်ကျင်ရေးလှုပ်ရှားမှုတွေကိုအခုတော့နောက်ပြန်ဆုတ်သွားပါတယ်။ဘာလို့လဲဆိုရင်တရုတ်ရဲ့အကူအညီကိုသူတို့လိုအပ်နေချိန်မှာအခုလိုမျိုးဝါဒဖြန့်လုပ်ရက်တွေဟာစစ်ကောင်စီရဲ့မိုက်မဲမှုပဲလို့ကျွန်တော်မြင်ပါတယ်။
So how about the relationship between
Indonesia တရုတ်နိုင်ငံနဲ့လည်းအဆက်အသွယ်မပြတ်ဘူးလို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမ္မတဒူဝါလာရှိလာက VOA နဲ့ဆက်သွယ်မေးမြန်းခဲ့မှာပြောသွားပါတယ်အဲ့တော့တရုတ်နဲ့ NUG ဆက်ဆံရေးကိုဘယ်လိုမြင်လဲရှင့်
Yeah, I think China is really missing a major opportunity.
ဒီမြန်မာတရုတ်ဘက်ကအဓိကအခွင့်အလမ်းကြီးတစ်ခုဆုံးရှုံးနေတယ်လို့ကျွန်တော်မြင်ပါတယ်မြန်မာနိုင်ငံထဲမှာရှိတဲ့အဖွဲ့အစည်းပေါင်းစုံနဲ့ဆက်ဆံပြီးတော့မြန်မာနိုင်ငံသားတွေအတွက်မကဒေတာရင်းအတွက်ပါအကောင်းဆုံးနည်းလမ်းအဖြေရှာဖို့လမ်းကြောင်းကိုတရုတ်ကလွဲချော်နေပါတယ်မြန်မာစစ်တပ်ဟာတည်ငြိမ်မှုကိုဖော်ဆောင်ပေးနိုင်တဲ့အရေးချင်းမရှိတဲ့အပြင်သူတို့ကြောင့်မြန်မာနိုင်ငံမှာပိုပြီးမတည်မငြိမ်ဖြစ်နေတာပါအခုတရုတ်ကရှမ်းမြောက်ပိုင်းမှာအပြစ်ခတ်ရစေးဖိအားပေးမယ်ဆိုရင်ဥပမာစစ်တပ်ကဒါကိုအခွင့်အကောင်းယူပြီးတခြားနေရာဒေတာတွေမှာသူတို့အင်အားပိုကောင်းအောင်လုပ်နိုင်တယ်လို့မျိုးဖြစ်သွားပြီးပိုပြီးတိုက်ခိုက်တာတွေလုပ်ရင်မတည်ငြိမ်မှုတွေမြန်မာစီမှာဖြစ်ပါတယ်တကယ်လို့တရုတ်ကမြောက်ပိုင်းမာမိတ်အဖွဲ့တွေကသာမကပဲ NUG နဲ့ PDF အဖွဲ့တွေတောင်ပိုင်းနဲ့အိန္ဒိယနယ်စပ်ကတခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ကြေကြေပြန့်ပြန့်ထိတွေ့ဆက်ဆံပြီးသူတို့ရဲ့ချင်းကပ်မှုကိုတိုးချဲ့သင့်ပါတယ်တခြားနိုင်ငံတွေအနေနဲ့လည်းအလားတူပါပဲပြည်တွင်းမှာရှိတဲ့တော်လိုင်းရေးနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးနဲ့ထိတွေ့ဆက်ဆံပြီးအကောင်းဆုံးနည်းလမ်းကိုအဖြေရှာရေးဝိုင်းဝန်းကြိုးပမ်းတယ်လို့ကျွန်တော်မြင်ပါတယ
် My last question so what's
the impact နောက်ဆုံးအနေနဲ့မေးချင်တာကဒီစစ်ကောင်စီနဲ့ညီနောင်သုံးဘွဲ့ရဲ့ဆွေးနွေးပွဲရလဒ်ရဲ့အကျိုးသက်ရောက်မှုအပိုင်းကိုဘယ်လိုမြင်လဲရှင
့် Yeah I mean I think so far what we're
seeing
happen
is ချက်ပြမှုတစ်ခုပဲလို့ကျွန်တော်တို့မြင်ပါတယ် online ကနေငွေလိမ်လည်တဲ့ရာဇဝတ်ခိုင်းတွေကိုအပြတ်နှိမ်နှင်းခြင်းနေတာကိုတရုတ်ကလေးလေးနက်နက်ချက်ပြလိုက်တာပါအနည်းဆုံးတော့ကိုကန့်ဒေတာတစ်စိတ်တစ်ပိုင်းတချို့လောက်မှာယာယီအပြစ်ခတ်ရစေးရေးပါဝင်သဘောတူညီချက်တချို့ကိုနှစ်ဖက်စလုံးအကောင့်ထဲပို့ဖို့တရုတ်ကလိုလားနေပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲပြီးသွားပြီးနောက်ပိုင်းမှာလည်းကိုကန့်မှာတိုက်ပွဲတွေအဆက်မပြတ်ဖြစ်နေတာကိုတွေ့ရပါတယ်။စစ်စင်ရေး10-29ရောတခြားဒေတာတွေမှာဖြစ်နေတဲ့စစ်စင်ရေးတွေကိုရပ်တန့်အောင်ဒီဆွေးနွေးပွဲကလုပ်နိုင်ခြင်းမရှိပါဘူး။လောက်ကင်နဲ့ကိုကန့်ဒေတာမှာဘာတွေဖြစ်မလဲဆိုတာကိုစောင့်ကြည့်ဖို့အချင်းနည်းနည်းယူရမယ်လို့ထင်ပါတယ်ကျွန်တော်ဆိုလိုတာကတရုတ်ကကြေညာလိုက်တဲ့နောက်ဆုံးဖမ်းမနှက်နဲ့ပတ်သက်လို့စစ်ကောင်စီကဘလို့တုံ့ပြန်မလဲဆိုတာစောင့်ကြည့်ရမှာပါတရုတ်ဖမ်းမနှက်ထုတ်ခဲ့တဲ့မိမိစားစုကိုစစ်ကောင်စီကဖမ်းဆီးပြီးတရုတ်လက်ထက်အပ်ခဲ့တယ်လို့လုံမလားစစ်ကောင်စီရဲ့ဆုံးဖြတ်ချက်ပေါ်မူတည်နေပါတယ်အခုတရုတ်ကဖမ်းဖို့ပြင်းနေသူတွေဟာစစ်ကောင်စီနဲ့ပူးပေါင်းနေတဲ့ကိုကန့်နေကြားဆောင်တပ်ဖွဲ့ခေါင်းဆောင်တွေဖြစ်နေတော့သူတို့ကိုစစ်ကောင်စီကဖမ်းရင်ညီနောင်မမိတ်သုံးဘွဲ့ကိုဥဆောင်နေတဲ့ကိုကန့် MNDA ကဘာမှတိုက်စရာမလိုပဲလောက်ကင်ကိုအသာလေးသိမ့်ယူုံမှာပဲဒါမှမဟုတ်တရုတ်ဖမ်းမနှက်ထုတ်ထားတဲ့သူတွေကိုစစ်ကောင်စီကမဖမ်းမဲလွတ်မြောက်အောင်ကူညီပေးမယ်အရင်လိုပဲတရုတ်ရဲ့တောင်းဆိုချက်တွေကိုလျှစ်လျူပြုမယ်ဆိုရင်တော့တရုတ်ကညီနောင်မမိတ်သုံးဘွဲ့ကိုအလေးသာမှအမှန်ပါပဲမြန်မာစစ်ကောင်စီတွေအတော်လေးအကြက်တွေ့နေတဲ့အခြေအနေရှိနေပါတယ်အဲ့တော့အပြစ်ခတ်ရစေးကျိုးပန်းချက်တွေဘာတွေဘလိုမျိုးဖြစ်ပျက်နေလဲလာမယ့်ရက်ပိုင်းတွေအတွင်းထွက်လာနိုင်တဲ့အခြေအနေတွေကိုစောင့်ကြည့်ရမှာပ
ါ American ပြည်ထောင်စုငြိမ်းချမ်း Institute USIB ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဂျေးစင်တာဝါကိုမိုက်ရင်ဂျင်နိုင်ကဇွန်ကနေဆက်သွယ်မေးမြန်းပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအဖြစ်နဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်မကြခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ဖို့ချိန်ဆက်ရပါရှင်
VOA American တန်ကနေ2023ခုနှစ်ဒီဇင်ဘာလ18ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစီးရေးထိုးနှက်ချက်တွေနဲ့ကြုံနေရခြင်းစီးပွားရေးပိုင်းမှာလည်းဖိအားတွေနဲ့အာဏာသိမ်းစစ်ကောင်စီရင်ဆိုင်နေရပါတယ်။ကျန်ွေတံပိုးကြဆင်းမှုဒေါ်လာငွေရှားပါပြက်လက်မှုတို့ကိုကင်တွယ်ဖို့လှုပ်ဆောင်ရာကနေပြည်တွင်းမှာလောင်းစားစီပြက်လက်တဲ့အခြေအနေရောက်သွားတာပါဒီတော့တွင်မှာပဲကမ္ဘာဘဏ်ကလည်းမြန်မာစီးပွားရေးဟာနလန်မထူဖြစ်နေပြီးတော့တိုးတက်မှုနှေးကွေးမယ်လို့အစဉ်ခံစားထုတ်ပြန်ပါတယ် ရှေ့ရှောင်မြန်မာစီးပွားရေးအနေထားဘလို့ရှိနိုင်ပါသလဲ။ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါရှင်ပြည်သွင်းနိုင်တဲ့အတူလိမ္မာကတင်ဆက်ပေးထားပါရခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေဓာတ်ဆီဒီဇယ်ပြက်လက်နေချိန်မှာထွက်ပေါ်လာတဲ့ကမ္ဘာပိုင်ရဲ့မြမစီးပွားရေးဆိုင်ရာအစီရင်ခံစာအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြမစီးပွားရေးအခြေအနေဟာပိုဆိုးလာနေပြီးအနာဂတ်အတွက်မရေရာမသေးချာမှုတွေကလည်းပိုတိုးလာနေတယ်အခုလိုသတိပေးပြောကြားလိုက်တာကတော့ကမ္ဘာပိုင်ရဲ့မြမကမ္ဘောဒီးယားနဲ့လာအိုနိုင်ငံဆိုင်ရာဌာနကူစလေမာရီယန်ချာမန်ပဲဖြစ်ပါတယ်ဒီဇင်ဘာလစာပိုင်းကစပြီးမြန်မာနိုင်ငံမှာဓာတ်ဆီနဲ့ဒီဇယ်ပြတ်လတ်မှုဆိုးဆိုးရွားရွားဖြစ်ပေါ်ခဲ့တာတွေ့ရပါတယ်စီမရှိလို့စီအရောင်းရထားတဲ့ဆိုင်းဘုတ်တွေစီဆိုင်တွေရှေ့မှာတွေ့မြင်ခဲ့ရပါတယ်ရန်ကုန်မြို့မှာဆိုရင်ကားစီထဲဖို့စီဆိုင်မှာညလုံးပေါက်တန်းစီစောင့်ရတဲ့အကြောင်းတွေဟာဆိုရှယ်မီဒီယာတွေပေါ်မှာအတော်လေးနေရာယူခဲ့ပါတယ်အဲ့ဒီလိုအချိန်ကြာမြင့်စွာတန်းစီစောင့်ဆိုင်ရပေမဲ့လို့စီကလူတလောက်မရပြန်ပါဘူးအကန့်အသတ်နဲ့တည်းရောင်းပေးတာပါရောင်းပေးတဲ့စီပမာဏကတော့တဆိုင်နဲ့တဆိုင်မတူကြပါဘူးဒီလိုဘာကြောင့်ဖြစ်ရတာလဲ
မြန်မာတော်ကတော့နိုင်ငံခြားသုံးဝင်ရှားပါပြက်လက်လာခြင်းကြောင့်ဒေါ်လာဖြစ်ဝယ်ယူရသည့်စက်သုံးစီကိုလုံလောက်စွာတင်သွင်းဖြန့်ဖြူးပေးလာခြင်းမရှိသဖြင့်မြို့ကြီးများအပါအဝင်နိုင်ငံအနှံ့စက်သုံးစီရှားပါပြက်လက်မှုတနည်းတစ်ခြားဆိုးရွားလာနေသည်လို့မှတ်ချက်ပေးရေးသားပါတယ်VOA ကတော့ဒီဇင်ဘာလ17ရက်နေ့ကသတင်းတပုတ်မှာမြန်မာနိုင်ငံမှာ2022ခုနှစ် February လကအယက်သားအစိုးရကိုဖယ်ရှားပြီးတော့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းနိုင်ငံရေးစီးပွားရေးအကျပ်တဲတွေနဲ့အတူပြည်တွင်းသုံးကြက်ဝေတံပိုးကြဆင်းရာက73စီတင်းသွင်းမှုတွေမှာရိုက်ခတ်မှုတွေရှိနေတယ်လို့လည်းလုံခဲရှင်အတိုင်းဝန်းကပြောပါတယ်လို့ဖော်ပြထားပါတယ
်အခုလိုလောင်စာစီပြတ်လိုက်ရတာဟာမြန်မာကျပ်ငွေတန်ဖိုးကျကနိုင်ငံခြားသုံးငွေအထူးသဖြင့်အမေရိကန်ဒေါ်လာပြက်လက်လာခြင်းကအဓိကအကြောင်းရင်းလို့ဆိုကြပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံခြားကိုပို့ကုန်တင်ပို့သူတဦးဟာပို့ကုန်ကရလာတဲ့ဝင်ငွေဒေါ်လာဝင်ငွေကိုသူ့လက်ထဲမှာသူ့ဘဏ်အကောင့်ထဲမှာထားခွင့်မရှိပါဘူး။ပို့ကုန်ကရလာတဲ့ဒေါ်လာငွေကိုစစ်ကောင်စီဗဟိုဘဏ်ကိုတတ်မှတ်စီ 2,100 ကျပ်နဲ့ရောင်းလိုက်ရပါတယ်။အဲ့ဒီလုပ်ငန်းရှင်ဟာတွင်းကုန်ပြန်သွင်းခြင်းရင်လိုအပ်တဲ့ဒေါ်လာငွေကိုစစ်ကောင်စီဗဟိုဘဏ်မှာလျှောက်ထားပြီးပြန်ဝယ်ရပါတယ်။အဲ့ဒီလိုပြန်ဝယ်တဲ့အခါမှာစစ်ကောင်စီဗဟိုဘဏ်ကပြန်ချမပေးပြန်ရောင်းမပေးရင်တွင်းကုန်တွင်းလို့မရပါဘူး။အခုစီပြတ်တဲ့ပြဿနာဟာစီတင်တွင်းသူတွေကိုစစ်ကောင်စီဗဟိုဘဏ်ကဒေါ်လာရောင်းမပေးတဲ့ပြဿနာပါ။ဈေးကွက်လိုအပ်ချက်နဲ့အညီစီမတင်သွင်းနိုင်လို့စီပြတ်တဲ့ပြဿနာနဲ့ကြုံတွေ့ကြရတာပါ။ပြောရရင်ပို့ကုန်လုပ်ငန်းရှင်တွေဟာသူတို့ငွေသူတို့မပိုင်ပါဘူးပို့ကုန်ကရသမြဝင်ငွေဒေါ်လာတွေကိုစစ်ကောင်စီကမောင်းပိုင်စီးထားတာပါတွင်းကုန်လိုင်စင်ချပေးတာတွင်းကုန်အတွက်ဒေါ်လာပြန်ရောင်းပေးတာတွေဟာတကယ့်လက်တွေ့မှာအကျင့်ပြတ်ချစားမှုတွေနဲ့ရှုပ်ထွေးနေတာပါဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့ဗိုလ်မှူးချုပ်ရန်အောင်စိုးတို့အေးအေးယူခံရထောင်တန်းတသက်တကြွန်းကြားခံရတာတွေကအကျင့်ပြတ်လက်စားမှုရဲ့ထင်ရှားတဲ့သက်သေတွေပါပဲဒီနေရာမှာမေးစရာရှိတာကလုပ်ငန်းရှင်တွေဟာဒေါ်လာကိုမှောင်ကိုဈေးကွက်ကဝယ်ပြီးတွင်းကုန်တင်သွင်းရင်ရောမရဘူးလားမရဘူးလို့ပဲဖြေရမှာပါဘာလို့လဲဆိုတော့အချက်နှစ်ချက်ရှိပါတယ်တစ်ကဒေါ်လာရှိပေမဲ့တွင်းကုန်တင်သွင်းဖို့တွင်းကုန်လိုင်စင်လိုအပ်ပါတယ်တွင်းကုန်လိုင်စင်ချမပေးရင်တွင်းလို့မရပါဘူးနောက်တစ်ချက်ကစစ်ကောင်စီကပြည်တွင်းမှာရောင်းချရမယ့်ဈေးနှုန်းကိုရည်ညွှန်းဈေးနှုန်းဆိုပြီးတတ်မှတ်ပေးထားပါတယ်တတ်မှတ်ထားတဲ့ဈေးနှုန်းနဲ့ပိုတင်ရောင်းလို့မရပြန်ပါဘူးဒေါ်လာဈေးကစစ်ကောင်စီဗဟိုဘဏ်ကဝယ်ရင်ဒေါ်လာ 2,100 ကျပ်နဲ့ရပါမယ်။မှောင်ကူဈေးကွက်ကဝယ်ရင်ဒေါ်လာ 3,000 ကျပ်နဲ့အထက်ပေးဝယ်ရမှာဖြစ်ပါတယ်။ဒါကြောင့်မှောင်ကူဈေးကွက်ကဒေါ်လာဝယ်ပြီးစီတင်သွင်းရင်စီဈေးနှုန်းကတက်သွားမှာပါ။ဈေးနှုန်းတတ်မှတ်ထားလို့မရတော့ပါဘူး။ဈေးနှုန်းတက်သွားမှာကိုလည်းစစ်ကောင်စီကမလိုလားပြန်ပါဘူး။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းပေါ်ပေါက်လာတဲ့ပဋိပက္ခတွေကြောင့်မလုံခြုံမှုမငြိမ်းချမ်းမှုတွေကိုပြည်သူတွေခံစားနေကြရသလိုတစ်ချိန်တည်းမှာပဲပြည်သူတွေဟာစီးပွားရေးကျက်တဲ့ဒဏ်ကိုလည်းအလူးလဲခံနေကြရတာပါ Dilo chay ma bhen jama siwa yi achi ni saanya asi yi khanzaago. Gaba bhanga na thao na sa tong kune di zemba la saniya ni ma thao piyan ke baare. Gaba bhan asi yi khanzaaga jama siwa yi ha na la matu piyane biro. Dota mu nong ha anege la shi me lo su baare. Na thao na sa le kune mach la bachan ni gong jay ma siwa yi dota mu nong ha di ya gai long da shi me lo khanman tha baare. Da ha na thao sa go kune ne na shi yi. Siwae to da mu no ha se ya gai lo yon ne ni bare. Akulo siwae to da no ane nye me shi ya ra ha le la gai pati baka ji thwa la ra. Gong dwe ye ne thang po sanne dwe ahad da pin ni ra jang wye da mo cha se mi ro gwe zi phang po mu no mien dan ni ra jang pin de lo gaba ba si khaza ga thang pya tha ba re. La men ne na thang na sa le ku ne ma le nyama siwae to da mu no ha sa la ne gwe ba me. နောက်ထောင်းနှစ်ဆက်ငါးခုနှစ်အထိစိုက်ပျိုးရေးကုန်ထုတ်လုပ်ရေးနဲ့ကုန်သွယ်ရေးကဏ္ဍတွေမှာတိုးတက်မှုဟာဆက်လက်နေကွေနေပါမယ်။အရှေ့အာရှတိုင်းငံတွေထဲမှာမြန်မာနိုင်ငံဟာကိုဗစ်
ထိုင်းနိုင်ငံအခြေပြုဘန်ကောက်ပို့စ်သတင်းစာကြီးကလည်းမြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်အေရီဒါအာဘော်တပုတ်ရေးသားတင်ပြထားတာတွေ့ရပါတယ်။2023နိုဝင်ဘာ19ရက်နေ့ကရေးသားခဲ့တာပါ။ဖေဖော်ဝါရီတရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသုံးနှစ်တာကာလမြန်မာနိုင်ငံရဲ့အခြေအနေဟာဒုက္ခဆင်းရဲတွေပြည့်နှက်နေတဲ့စိတ်မချမ်းမြေ့ပွဲငရဲဘုံတစ်ခုအလားပဲလို့ဘန်ကောက်ပို့စ်အေရီ ဒီလမ်းကြောင်းဟာမြန်မာကုန်သွယ်မှုပမာဏရဲ့40%ကိုနှုန်းရှိတယ်။ဒါကြောင့်အဲ့ဒီဒေသကိုစစ်ကောင်စီမထိန်ချုပ်နိုင်ရင်မြန်မာစီးပွားရေးထိခိုက်မှုဟာကြီးမားလိမ့်မယ်။မြန်မာနဲ့ထိုင်းဟာနယ်နိမိတ်ရှေ့လျားစွာထိစပ်နေတဲ့နိုင်ငံတွေဖြစ်တယ်။ဒါကြောင့်မြန်မာနိုင်ငံတွင်ကအခြေအနေတွေကြောင့်အိုးအိမ်ဆုံးခွာရွှေ့ပြောင်းနေထိုင်သူတွေဟာထိုင်းနိုင်ငံတဲကိုဝင်လာကြမှာဖြစ်တယ ို့ဘယ်ကူသွားကြရမှာလဲလို့လေအေဒီတာအဘော်ကမေးခွန်းထုတ်ထားပါတယ်။ဘန်ကောက်ဘူးစ်အေဒီတာအဘော်ကမြန်မာနိုင်ငံရဲ့ပြဿနာဟာကြီးမားပါတယ်တဲ့။အချိန်မရွေးထားပေါက်ကွဲနိုင်တဲ့တတီတီမီနေတဲ့ချိန်ကြိုက်ဘုံကြီးတစ်လုံးဖြစ်နေပြီလို့ဆိုပါတယ်ခမညာ
။ကမ္ဘာမြေမာမီဒီယာမြင်ကွင်းအစီအစဉ်ကိုဖြည့်ဆွေးနိုင်ကအလိမ္မာနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မြန်မာပြည်မှာပေးစာကဏ္ဍကိုမချာခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့မြင်ကွင်းကျယ်မတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာအတက်စရာမရှိဘဲခြားစင်းနေပါတယ်။ SP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မတ်စုမှာဒီအကြောင်းချင်းရကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
ISB ကပြေရဝန်ကနေနှစ်ပတ်တစ်ကြိမ်ဖြန့်ဝေပေးနေတဲ့ Insight Email အမှတ်29မှာဖော်ပြထားတဲ့မြမစည်းဝါးရေးကဏ္ဍကြာဆင်းနေတဲ့အကြောင်းအရာကိုဒီတစ်ပတ်မှာတင်ပြပါမယ်။ကမ္ဘာ့ဘဏ်ကထုတ်ခဲ့တဲ့အစီရင်ခံစာမှာမြမစည်းဝါးရေးနယ်လန်ထားကိုမလွဲတာကိုသတိပေးထားပါဗျ။စည်းဝါးရေးတိုးနှုန်းက2024ခုနှစ်မတ်လထိထက်တွက်မှာ100%ခန့်လုံးပဲရှိမယ်လို့ဆိုပါတယ်။ဒါကြောင့်မြမစည်းဝါးရေးနယ်လန်ထားဖို့နှိမ့်အောင်မယ်လို့ကမ္ဘာ့ဘဏ်ကသတိပေးပါဗျ။ဒီအခြေအနေကိုလာမယ့်2024ခုနှစ်မှာရော2025ခုနှစ်မှာပါရင်ဆိုင်ကြရမှာပါ။ကုန်ထုတ်ကဏ္ဍအားလုံးမှာလည်းနှိမ့်ကွင်းမှုကဆက်ပြီးကျယ်ပြန့်နေပါဦးမယ်။ COVID-19 ကပ်ဘေးမတိုင်ခင်ကလို့စီးပွားရေးတိုးတက်မှုနှုန်းပြန်ရောက်ဖို့မလွယ်သေးပါဘူး။ဒီလိုပြန်မရောက်နိုင်သေးတဲ့တခုတည်းသောနိုင်ငံကလည်းမြန်မာနိုင်ငံပဲဖြစ်နေပါလေ။ကုန်စည်နှုန်းကြီးမြင့်လာတာကိုလည်းကမ္ဘာ့ဘဏ်အစိုးရကသာမှထောက်ပြထားပါတယ်။ကုန်စည်နှုန်းကြီးမြင့်တာဟာမြန်မာလူထုအများဆုံးရင်ဆိုင်နေရတဲ့ဒုက္ခကြီးတစ်ခုပါပဲ။ ISP မြန်မာရဲ့လစဉ်ရယူနေတဲ့လူမှုစီးပွားအခြေအနေပြစစ်တမ်းမှာလည်းဒါကိုတွေ့ရပါတယ်။မိပြတ်တာစိတ်လုံးကြုံမှုမရှိတာနဲ့ အလုတ်ကင်ရှားပါတာတွေကိုလည်းနေ့စဉ်ကြုံနေရပါတယ်။စားသုံးစီတွေမက73စီပြက်လက်တဲ့ထတ်တူးဒုက္ခတွေလည်းမနှဲလာပါဘူး။အလုတ်ကင်ရှားပါတာကလည်းနေ့စဉ်ရင်ဆိုင်နေကြရတဲ့ဒုက္ခပဲဖြစ်ပါတယ်။ကမ္ဘာ့ဘဏ်ကသတိပေးထားတယ်လို့ကျန်ွေတံပိုးကြဆင်းနေမှုကလည်းရက်တမှတ်ပုံမရှိပါဘူး။လန်ဒန်အခြေစိုက် EIU ကလည်းကျန်ွေတံပိုးကြဆင်းမှုကရက်ကြီးတာကိုထောက်ပြထားပါဗျ။သုံးနှစ်နီးပါးကာလမှာကျန်ွေတံပိုး60ရာခိုင်နှုန်းကျော်ကြဆင်းခဲ့တယ်လို့ EIU ကပြောပါဗျ။ဝင်ငွေကိုအစားအစာအတွက်သုံးနေရတဲ့အခြေခံလူတန်းစားတွေကိုပိုထိခိုက်လာနိုင်ပါတယ်။အိမ်တော်စုဝင်ငွေတွေလည်းကြဆင်းနေတယ်လို့ကမ္ဘာ့ဘဏ်ကဆိုထားပါတယ်။အိမ်တော်စု40ရာခိုင်နှုန်းလောက်ဝင်ငွေကြဆင်းနေတယ်လို့အဖရိစတန်ကိုအခြေခံပြီးပြောခဲ့တာပါဒီအခြေအနေကစားနပ်ရိက္ခာပူလုံမှုညှို့ကိန်းလဲဆိုးလာတာကိုညွှန်ပြနေတာပါပဲစီးပွားရေးတုံ့နှုံမရှိတာနဲ့အမျှစီးပွားရေးညှို့ကိန်းတွေလဲပုံဆိုးလာပါတယ်စီးပွားရေးညှို့ကိန်းတွေကလည်း2023ခုနှစ်မှာပိုပြီးဆိုးလာခဲ့တာဖြစ်ပါတယ်လုံနိုင်စွာပမာဏရဲ့56ကျောင်းလုံးလက်ပတ်နိုင်တဲ့လုပ်ငန်းတွေတော့အခက်ကြုံလာပါတယ်သူတို့ရဲ့လက်ပတ်နိုင်စွာဟာပြည်ရဲ့ bachelor ကစတင်ပြီး16ရာခိုင်နှုန်းလောက်ကျသွားပါတယ်။ပြိပခနဲ့မြန်မာလာတဲ့ကုန်စည်တဲပိုးစည်းတွေကစီးပွားရေးလုပ်ငန်းတွေပေါ်ဖြစ်စည်းနေပါတယ်။လျှက်စမီပြတ်တောက်တာနဲ့စီးမြင့်မတည်ငြိမ်မှုတွေကြောင့်လည်းဖြစ်စည်းမှုကိုဖြစ်စေပါတယ
်။ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်မကြာခင်မှာတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့အခုမြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မဟိသနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးနဲ့စာချင်ပါတယ်။ကိုယ်စော်ဆိုတဲ့တော်ရရှင်ကတော့အားပေးလျက်ပါ VOE ကိုရေဒီယိုခေတ်ကနေအားပေးနေတာပါ88ကစပြီးတော့အားပေးနေခဲ့တာပါဆိုပြီးတော့ရေးလာပါတယ်ဟုတ်ကဲ့ပါနှစ်တည်ကြာခဲ့ပြီလို့အထူးကျေးဇူးတင်ပါတယ်နော်ထထားဆိုတဲ့တော်ရရှင်ကတော့
မဆုမွန်ရေဒီညသတင်းပြီးမှမဆုမွန်ကဆူတောင်းပြီးခဲ့တယ်နော်မြမပြည်သားတွေဘေးဘီယာတွေဝေးကွာပြီးလူရဆနပြေးပါစေတဲ့ဘာကြောင့်မှမသိပါဘူးယူဆူတောင်းကိုနားထောင်ပြီးတော့ကျွန်မငိုချင်တယ်ကျေးဇူးတင်ပါတယ်ဖရေးဆိုတဲ့ဆူတောင်းခြင်းဟာတောင်တန်းကြီးတွေကိုရွေလျားစေနိုင်တယ်ဆိုတဲ့စကားမှန်ပါစေရှင်ကျွန်မမြန်မာနိုင်ငံရန်ကုန်ကပါဒီညသတင်းတင်ဆက်ကြတဲ့မဆုမွန်မဆုမြတ်မွန်နဲ့တကွ VOA ဝိုင်းတော်သားများလည်းကြားမှာကြပါစေနော်မဆုမြတ်မွန်နဲ့ကိုရနိုင်တို့နှစ်ယောက်ကလည်းချစ်စရာကောင်းလိုက်တာချမ်းမြေ့ရှင်လန်းကြပါစေလို့မြန်မာနိုင်ငံရန်ကုန်မြို့ကနေဆုမွန်ချွေလိုက်ပါတယ်ရှင်
ထထရဲ့စာဖတ်ရတာအမတန်စိတ်ချမ်းမြေ့မိပါတယ်။စာရဲကမေတ္တာတွေကိုခံစားလို့ရပါတယ်ရှင်။ဂျေဇုထူတင်ပါရဲ့။အခုဆက်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။မန္တလေးမြို့မှာစိုက်ကယ်လဲဖန်လူလဲဖန်လုပ်နေပါတယ်ဆိုရရေးလာတဲ့သောရရှင်တယောက်ကတော့
မင်္ဂလာပါ VOA ခင်ဗျာ။မန္တလေးမြို့မှာဘေးတွဲစိုက်ကယ်တွေကိုရဲတွေနဲ့စစ်သားတွေကဖမ်းတယ်။ဘေးတွဲစိုက်ကယ်လဲသိမ်းတယ်လူကိုလည်းဖမ်းနေပါတယ်ဆိုတာကိုပြည်သူလူထုသိစေခြင်းလို့ပါပစ္စည်းသိမ်းပြီးနောက်နေမှာပိုင်ရှင်ကိုလာရွေးပါဆိုလို့တွားရွေးတော့လူကိုတခါတည်းဖမ်းထားလိုက်ပါတယ်ဖမ်းထားတဲ့လူနဲ့တွေ့ဖို့မိသားစုဝင်တွေကရဲကိုပတ်စံကြက်9,000ပေးရပါတယ်ဖမ်းထားတဲ့သူကိုလည်း17လပိုင်း23ရက်နေ့မှာဥပိုလ်ထောင်ကိုပို့လိုက်ပါတယ်ဥပိုလ်ထောင်ပို့မယ့်နေ့မှာမိသားစုဝင်တွေစီကရဲက10သိန်းတောင်းပါတယ်အဲ့ဒါနဲ့မိသားစုဝင်တွေက10သိန်းပေးရင်လွတ်မှာလားဆိုတော့မလွတ်ဘူးဆိုတဲ့အကြောင်းမိသားစုဝင်တွေကိုပြောပါတယ် ဖမ်းတဲ့ပုံမကိုမေးတော့လေအမှတ်30ရဲစခန်းမှုကမသိဘူးလို့ဖြေပါတယ်သူတို့ကိုအထက်ကဖမ်းတာလို့ပဲပြောပါတယ
်ဘေးရဆိုင်ကိုဖမ်းပြီးလူကွာဖမ်းယူသွားပါတယ်ဆိုပြီးဒီတော်ရရှင်စာရေးပြီးရင်ဖွင့်လာတာဖြစ်ပါတယ်နောက်ထပ်တော်ရရှင်တယောက်ကတော့မင်္ဂလာပါဗီယိုခင်ဗျားတဲ့ခံရခဲ့တဲ့ခံစားချက်တွေကိုရင်ဖွင့်ခြင်းလို့ပါအခုချိန်ကကျွန်တော်တို့မြန်မာပြည်အာဏာရှင်တော်လှန်ရေးကာလပါဒါမဲ့တော်လှန်ရေးကိုပုံဖြတ်ရုပ်ဆိုးစေတဲ့လုပ်ရက်တချို့အဖွဲ့တွေကျူးလွန်နေလို့အထူးဝမ်းနည်းရပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျွန်တော်တို့မြို့နယ်မှာ local အဖွဲ့တွေရော PDF အဖွဲ့တွေရောတော်တော်များပါတယ်။မိသားစုအရလုံခြုံရေးနဲ့မြို့နယ်မယ်တွေကတော့ထဲ့မရေးတော့ပါဘူး။ကျွန်တော်ကိုယ်တိုင်ကြုံတွေ့ရတဲ့အဖြစ်အပျက်ကတော့ဒီလိုပါဆိုပြီးတော့သူစာရေးပြီးရင်ဖွင့်လာပါတယ
်။ပြီးခဲ့တဲ့နှစ်ဆယ်လပိုင်းကကျွန်တော်မိပါတွေကျွန်တော်တို့မြို့ကနေအနီးကရီဦးမျိုးကိုစိုက်ကနဲ့ဈေးသွားဝယ်ပြီးတော့အပြန်လမ်းမှာပျောက်ချင်းမလားပျောက်သွားပါတယ်လမ်းမှာ PDF တွေရော local ရောအစုံပါပဲကျွန်တော်တို့ရှိသမျှအဆက်အသွယ်ပေါင်းစုံကနေပြီးတော့စုံစမ်းပါတယ်တချို့စီကနေကြားရတာကဖမ်းသွားတဲ့နေ့ကပဲလက်လွန်သွားတယ်လို့ဆိုပါတယ်တချို့စီကကြားပြန်တော့ဖမ်းထားစဲစစ်ဆေးတုံးမှဆိုပြီးတော့ကြားပြန်ပါတယ်ထီအောင်ထင်မသတင်းမျိုးမျိုးကြားပြီးတော့ယနေ့တစ်နှစ်ကျော်တည်းထိဘာမှသိချာမသိရသေးပါဘူးကျွန်တော်ပြောချင်တာကဘယ်အဖွဲ့ကမှတာဝန်ယူတာဝန်ခံတာမရှိဘဲနဲ့လက်ဆဖြောက်လုချင်အားလုပ်ပြီးတော့သတင်းမျိုးမျိုးလွှင့်ရကြနေပါတယ်တကယ်ဖြစ်တဲ့နာကတူးတယောက်ကိုဖမ်းပြီးရင်ဘာကြောင့်ဆိုတာသတင်းထုတ်ပြန်ပြီးနီလန်းကြကြလုတ်ကင်တင်ပါလေအခုသူတို့လောက်ရကသူများသတင်းပေးတာတခုလည်းနဲ့စုံစမ်းစစ်ဆေးမေးမြန်းခြင်းမရှိဘဲနဲ့အလွယ်တကူလုတ်ချင်အောင်လုပ်ပြီးတော့တာဝန်ခံမှုမရှိဘူးဖြစ်နေပါလေတကယ်တမ်းကျွန်တော်မိသားစုကဆရာနာရှင်အုပ်စုရာကိုလုံးလုံးမလက်တင်မခံတဲ့မိသားစုပါဒီမိုကရေစီစနစ်ကိုလေးစားလက်ခံတဲ့သူတွေပါအခုဖြစ်စမှာကိုနဲ့ဘက်မတူတဲ့ရန်သူကကိုကိုဖမ်းဆီးသွားတာမဟုတ်ဘဲနဲ့ကိုကိုမလုံမုံထားရှိသူတူကပုဂ္ဂိုလ်ရကြောက်ချသတင်းပြလိုက်တာကိုအဖွဲ့တွေကလလွတ်စပယ်လုတ်ချင်အောင်လုပ်ပြီးသတင်းဖျောက်တာကတော့အတော်လေးရုပ်ဆိုးတဲ့လုပ်ရပါကျွန်တော်တို့အတိုင်းဝိုင်းမှာလည်းဒလန်မဟုတ်ဘဲနဲ့အခုလိုမျိုးလူမှားလုတ်ခံရတဲ့ပုံစံမျိုးကြုံရတော့အတော့ကိုခံခက်ပါတယ်ဘယ်ဘက်ကမှမယုံရဲတော့ပါဘူးအခုလိုမြေပြင်မှာတော်လိုင်းအမိခံပြီးတော့စီးမရှိစနစ်မရှိထင်အားဆိုင်နေကြတဲ့အဖွဲ့တွေကို NUG အစိုးရကနေပြီးတော့အများဆုံးထိန်းချုပ်ပေးစေချင်ပါတယ် NUG နဲ့ချိတ်ဆက်ရှိထားတဲ့ PDF အဖွဲ့တွေမှလည်းကိုယ်နေမီနဲ့နှီးတဲ့ local အဖွဲ့တွေကိုထိန်းသိမ်းနဲ့စနစ်ကြအောင်ကင်တွယ်ဆောင်ရွက်ပေးစေချင်ပါတယ်တရားနီလမ်းမကျဆောင်းနေတဲ့လူကွဲဖွဲ့ရရှိရင်လည်းသတင်းထုတ်ပြန်ပြီးတော့အသိပေးစေချင်ပါတယ
်။သူ့ရဲ့မျိုးကိုတော့အတိအကျမဖော်ပြလာပါဘူးနော်။ဒီလိုမျိုးအဖွဲ့ရင်းအနေနဲ့ကျူးလွန်တာမျိုးကို NUG အစိုးရအနေနဲ့ကြဲကြဲမဲ့မဲ့ထိန်းချုပ်ဆောင်ရွက်ပေးဖို့အာကိုတကြီးတောင်းဆိုပါတယ်။ဒါမဲ့လည်းဒီမှာသူပြောထားသလိုမျိုးဒီအဖွဲ့ကဘယ်အဖွဲ့ကလုတာလဲဆိုတာလည်းမသိရ။ NUG အစိုးရနဲ့လည်းဆက်ဆက်မှုရှိရလားဆိုတာလည်းအတိအကျတော့မပြောနိုင်ပါဘူးနော်။ဒါမဲ့လည်းကျွန်မသရရှင်ရေးထားတဲ့စာမလို့ဖော်ပြပေးလိုက်ပါတယ်။ရတရာရှင် view ခင်ဗျာကျွန်တော်ကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မင်းမြားမြို့ကပါ view ကိုပြောချင်တာလေးတစ်ခုရှိပါတယ်ဆိုတော့ဒီတရာရှင်ကကျွန်တော်ကမူလာတန်းကြောက်အုပ်ဆရာပါတဲ့ဝင်ငွေနေပါသူတယောက်ပါကျွန်တော်ပြောပြချင်တဲ့အကြောင်းကတော့ကျွန်တော်ရဲ့မိသားစုအကြောင်းပါဆိုပြီးတော့သူကြုံတွေ့နေရတဲ့အခက်အခဲနဲ့ပတ်သက်လို့အခုညီတစ်ခုတောင်းလာပါတယ
်ကျွန်တော်နဲ့ကျွန်တော်ဇနီးဟာ2023ဧပြီလမှာစကားများရန်ဖြစ်ကြပါတယ်အဲ့ဒါကိုအကြောင်းပြပြီးသားသမီး၃ယောက်ရှိတဲ့နဲ့အကြီးနှစ်ယောက်ကိုကျွန်တော်နဲ့ထားခဲ့ပြီးအငယ်ဆုံးသားကိုခေါ်ထိုင်းနိုင်ငံကိုသူထွက်သွားခဲ့ပါတယ်။ကျွန်တော်ကအဲ့ဒီသားလေးကိုလည်းပြန်လို့ခြင်းပါတယ်။ဘာဖြစ်လို့လဲဆိုတော့သူကသားသမီးကိုလည်းမချစ်တတ်လို့ပါ။ပညာလည်းသင်ပေးမှာမဟုတ်ပါဘူး။ကျွန်တော်မျက်စိအောက်မှာနေတော့ကတော့ကလေးတွေကိုရဲဆက်ဆက်ရိုက်နေတဲ့သမီးကြီးဆိုရင်ခဏခဏခေါင်းတွေကွဲ။သားကြီးအလဲတုံးကဆိုရင်သူ့အမေရိုက်လို့သုံးချက်တောင်ဆရာဝန်နဲ့ချုပ်လိုက်ရပါတယ်။သူစိတ်မကြည်လင်ရင်မကြည်လင်သလိုကလေးတွေကိုအနိုင်ကျင့်နေပါတယ်အခုထိုင်းမှာလည်းကလေးကိုအလိုလိုနေရင်းနဲ့တကားပိတ်ပြီးရိုက်တယ်တဲ့ဘသူမှတားလို့လည်းမရဘူးတဲ့သူ့မောင်ရဲ့မိန်းမကဖုန်းဆက်အကြောင်းကြားလာပါတယ်ကျွန်တော်သားလေးအတွက်လုံးဝစိတ်မချဖြစ်နေလို့ပါကလေးတငယ်ဥပဒေရဘလို့ပြန်ခေါ်လို့ရနိုင်မလဲဆိုတာကိုအကူအညီပေးပါလို့အကူအညီတောင်းတာပါ
သူဝင်ကျဲဆိုပြီးရေးလာတဲ့တော်ရရှင်ဖြစ်ပါတယ်ဟုတ်ကဲ့စာဝင်လားမသိဘူးဆိုပြီးတော့လေသူကထပ်ပြီးတော့နောက်ထပ်စာတစ်စောင်ရေးတာပါဟုတ်ကဲ့စာဝင်ပါတယ်เนาะကျမတို့စီကို Messenger ကနေပြီးတော့စာရောက်ပါတယ်ဒါမဲ့လည်းကျမတို့ VOE ကသတင်းဌာနဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုမျိုးလူမှုရေးရာကိစ္စရက်တွေကူညီလို့မရနိုင်ပါဘူးဒီကိစ္စမှာတော့ထိုင်းကအမျိုးတွေမြန်မာကလေးသူငယ်အရေးကျိုးဝဲတဲ့အဖွဲ့တွေကိုဆက်သွယ်ကြည့်ပါလို့အကြံပြုချင်ပါတယ် ထိုင်းနိုင်ငံမှာဆိုရင်မြန်မာတွေအနေများတဲ့ချင်းမိုင်တို့မဲဆောက်တို့မှာအဲ့လိုမျိုးဒီအိမ်တွင်အကြမ်းဖက်မှုကိစ္စတွေနဲ့ပတ်သက်ပြီးကူညီပေးနေတယ်။ဒါမှမဟုတ်လည်းမဲဆောက်မှာဆိုရင်တော့မြန်မာရွှေပြောင်းလုပ်သားတွေနဲ့ပတ်သက်ပြီးတော့ကူညီပေးနေတဲ့အဖွဲ့တွေရှိပါတယ်ရှင်။အဲ့ဒီအဖွဲ့တွေကိုဆက်သွယ်ကြည့်ပါလို့အကြံပြုချင်ပါတယ်။ဟိုပထမအဆုံးသိရမှာဒီအမျိုးသမီးကထိုင်းဘယ်မြို့မှာရောက်နေလဲ။အဲ့ဒီမှာဘာအဖွဲ့တွေရှိလဲဆိုတာကိုခုနကပြောထားတဲ့စာအရဆိုတော့အမျိုးတွေရှိတယ်ဆိုရင်တော့အဲ့ဒီမျိုးတွေမှာဘာအဖွဲ့တွေရှိလဲဆိုတာအမျိုးတွေကိုအရင်မေးကြည့်ပါလို့ပဲအကြံပေးချင်ပါတယ်နော်အဆင်ပြေပါစေရှင်။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဒီနေ့တော့ဒီမှာရက်ချင်ပါတယ်နော်။အားလုံးပုံမကောင်းမွန်အဆင်ပြေလှပတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းစုပြုပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်နေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒီသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးနားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တို့ရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မိုင်းမပေးစာကဏ္ဍကိုမအေးသနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည7:00နာရီထိဆက်ပြီးတော့အတန်လွန့်ပေးနေပါတယ်။အခုတော့ထူးခြားစံပြသတင်းများအစည်းအဝေးကိုထုတ်လွှင့်ပေးပါပါ။ရေခဲမောက်အေးနေချိန်မှာစိုက်ဘေးရီးယားဒေသမှာစောင်းကြိုရေခဲရေကူးပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ကတ်တလန်စွန်စားရေးသမားတစ်ယောက်ကရေခဲတောင်ရေတံခွန်ကနေ65ပေလေလော်ပြီးတော့ဆင်းလာတာကိုမှတ်တမ်းတင်နိုင်ခဲ့ပါတယ်။ကမ္ဘာတစ်ဝန်းကတရိတ်ဆန်ယုံနေမှာလာလေသူတွေရောတရိတ်ဆန်တွေအတွက်ပါခရစ်မတ်အကြိုအထူးစီစဉ်နေလဲချင်းပါနေပါတယ်ဗြိတိန်နိုင်ငံရဲ့အထူးကြံစုံစိတ်မလေးတကောင်ကိုနှစ်နှစ်ချာမှခေတင်ခဲ့ပါတယ်ဒီလိုကမ္ဘာတစ်ဝန်းကထူးခြားတဲ့သတင်းတွေကိုမတ်အီတန်စင်နဲ့ကိုဝင်းခတ်မောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ရုရှားနိုင်ငံရဲ့အေးအေးဆုံးဒေသဖြစ်တဲ့ Siberia အရက်မှာစောင်းရာသီကိုကျူဆွေးတဲ့အနေနဲ့ရေခဲရေကူးပွဲကိုဒီဇင်ဘာလ3ရက်နေ့ကကျင်းပခဲ့ပါတယ်။ပင်လယ်ဖြန်ကြီး Walrus လို့ကိုယ့်ကိုနာမည်ပေးထားကြတဲ့ဒေသခံဒါဂျင်နဲ့ချီက Oms မြို့ Artish မြစ်ထဲမှာရေခဲတုံးတွေကြားမှာရေကူးပြိုင်ခဲ့ကြပါတယ်။ဒီလိုရေကူးပြိုင်ပွဲကျင်းပတဲ့အချိန်မှာရေခဲကန်တွေကရေက3ဒီဂရီစင်တီဂရိတ်ရှိပြီးတော့ရေကူးပြီးတော့ပြန်တက်လာရင်လေရေခဲမှတ်ဖြစ်တဲ့3ဒီဂရီစင်တီဂရိတ်လေအေးထဲမှာနေကြရတာဖြစ်ပါလေ။ဆောင်းရာသီကိုကြိုဆိုတဲ့အနေနဲ့ဒီဆောင်းအတွက်ပထမဦးဆုံးအကြိမ်ရေခဲရေကူးပြိုင်ပွဲကိုကျင်းပခဲ့တာဖြစ်ပါလေ။ဒီလိုရေခဲရေကူးရတဲ့အထွေထွေကဘဝပြောင်းသွားလောက်အောင်ကောင်းမွန်တဲ့ရလဒ်ကိုပေးတယ်ဆိုပြီးပါဝင်တဲ့သူတချို့ကပြောပါလေ။ဒီနေ့ပြိုင်ပွဲမှာတော့အသက်19နှစ်အရွယ် Victor ကအသက်အငယ်ဆုံးပါဝင်သူဖြစ်ပြီးတော့ရေခဲရေထဲမှာ5မိနစ်တိတိနေခဲ့လို့သူ့ရဲ့ကိုယ်ပိုင်ဆန်ချိန်ချိုးသွားနိုင်ခဲ့ပါတယ်။ပုံမှန်ဆိုရင် Ox မြို့မှာဒီဇင်ဘာလတိုင်းအနုပ်20ဒီဂရီစင်တီဂရိတ်ပြင်းမြအရာလေးဖြစ်ပါလေရှင
်။ကတ်တလန်စွန်စားရေးသမားတစ်ယောက်ကအာတိတ်ဆက်ဝိုင်းကတောင်ကြားရေတကွန်ကနေ65ပြီကာယလေလော်ပြီးဆင်းလာတာမှတ်တမ်းတင်နိုင်ခဲ့ပါတယ်။ Dilo lo nai bu atat 32 ne ywe sun sa yi da ma Anilo Sora Solas ga tu phwe ne tu hnin taw go tet ye ga taw thait thi hle ga taw tet bi ye ga myet ne jaw ga ba ri go jaw phyet khwa na mai ni ba lan shao khe ya da ba Norway nai ngan Selba Josu Brasfell Brian ye ga taw ga ni season la de ye ga ye de kon bo ma hle lo khe ra phit bi jan tet ne lan a kwe ri ye ga u me hlain kaung ni cha phyet da go mat tan tin nai khe ra chaung ရေခဲတောင်ရေတကုံကနေဆင်းလာတာကိုအချိန်အကြာဆုံးမှတ်တမ်းတင်နိုင်မှုလည်းဖြစ်သွားပါတယ်။ဒီရေတကုံမှာရေခဲရေတွေစီးဆင်းနေတဲ့အချိန်လှေလှော်ဆင်းနိုင်တဲ့ပထမဆုံးသူဖြစ်သွားတဲ့အတွက်သူ့အဖွဲ့ကိုကိုးစားပြုပြီး Philip Ladder Philip ရဲ့လှေကားလို့နာမည်ပေးလိုက်ပါတယ်ခင်ဗျာ
။ Christmas အချိန်ခါတမယမှာချစ်သူခင်သူတွေကလက်ဆောင်တွေပေးတဲ့ကြတာမှာလူတွေတွေမှာတရိတ်ဆက်ယုံကအကောင်လေးတွေကိုလည်းလက်ဆောင်ကိုစီပေးကြပါတယ်။ပြည်ထောင်နိုင်ငံလန်ဒန်မြို့တော်ကတရိတ်ဆက်ယုံမှာကြားတွေနဲ့မြောက်တွေက Christmas အကျိုးလက်ဆောင်တွေကိုနိုဝင်ဘာလကုန်ကလေးကအစောကြီးရပြီးသားဖြစ်ပါတယ်။အနီရောင်ထုတ်ပိုးဆက်ကူတွေနဲ့ကြက်ကြက်နနထုတ်ပိုးထားပြီးတော့သူတို့ကြိုက်တဲ့အစားအစာတွေကို Christmas လက်ဆောင်အဖြစ်ကျွေးတာပါ။တွေးဆန်လေးတွေလက်ဆောင်ရတာကိုလာကြည့်ကြတဲ့ကလေးလူငယ်အစုံလေးရှိတာကြောင့်သူတို့အထွက်လက်မှုပကြီးဆွဲတာမတ်ရှ်မဲလိုကိကိယာမုတ်ကြွေးတာစတဲ့ပျော်စရာကဏ္ဍတွေကိုလေလန်ဒန်တွေးဆန်ယုံမှာစီစဉ်ပေးထားပါတယ်။တချိန်တည်းမှာပဲဂျာမနီနိုင်ငံမြူးနစ်မြို့ကအနော်ဝါပြလိုက်မှာတော့ရင်းငုတ်သမားတစ်ယောက်ကစိတ်နီကလပ်ခရစ်စမတ်ဖိုးဖိုးလို့ဝတ်ဆင်ထားပြီးတော့လာလေသူတွေကိုဖျော်ဖြေနေပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာတော့ရေခဲမှတ်အောင်အနှုတ် 18 ဒီဂရီစင်တီဂရိတ်ထိအေးနေတဲ့အချိန်မှာနှင်းကြတဲ့အတွက်ပန်ဒါဝုန်ဝင်ကြီးတွေပျော်သွားပါလေ။ဒီနှစ်ဆောင်းရဲ့ပထမဆုံးနှင်းအဖြစ်ဒီသတင်းပတ်အစောပိုင်းမှာနှင်းတွေကျတဲ့အချိန်မှာပန်ဒါဝုန်ဝင်ကြီးတွေကနှင်းတော်ထဲမှာစော်ကစားနေတာကိုတွေ့နိုင်ပါလေရှင
်။ဗြိတိန်နိုင်ငံရဲ့အထူးကြံဆုံးတိုးမာလေးတစ်ကောင်နှစ်နှစ်လောက်လေလွင့်နေရကနေကယ်တင်လိုက်နိုင်ပါပြီ။စကော့တလန်ကုန်းမြစ်တွေဘက်ကဝေးလံခေါင်ပြတဲ့ကမ်းခြေမှာတကောင်နဲ့နေခဲ့ရကနေဒေသငယ်လယ်သမားတွေကကယ်တင်ခဲ့တာပါဖီယိုနာလို့နာမည်ပေးထားတဲ့ဒီသုံးမလေးကိုလွန်ခဲ့တဲ့နှစ်နှစ်တုန်းကကာယက်လေလော်သူတွေကတခါတွေ့ဘူးခဲ့တယ်လို့သတင်းတွေမှာဖော်ပြထားပါတယ်သူတကောင်နဲ့ဆိုပေမဲ့မျက်နဲ့ရေးတန်းကိုကိုယ့်ဘာသာကိုယ်ရှာဖွေစားတော့ရင်ရှင်းတန်းခဲ့တာဖြစ်ပါတယ်အမွေရိပ်ပေးမဲ့သူမရှိတဲ့အတွက်သူ့ရဲ့သုံးမွေးတွေကတော့အရန်ရှည်နေတာပါသူ့ကိုကယ်တင်ပေးပြီးနောက်ပိုင်းသုံးမွေးရိပ်ပေးတဲ့အပြင်စစ်စစ်ပေးလိုက်တဲ့နောက်သူတကြက်မှမှာရှိကြောင်းစကော့တလန်တိရစ္ဆာန်ထိတ်ထိတ်ဆောက်ဆောက်သူကပြောပါတယ်ခင်ဗျာ
သူကြဆံများသတင်းများအစီအစဉ်ကိုမအီတန်စင်နဲ့ကိုဝင်းခတ်မောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုမအင်ဂျင်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ရှမ်းမြောက်ဒေသမှာစစ်ကောင်စီနဲ့တိုက်ပွဲတွေဆက်ပြီးပြင်းထန်နေဆဲဖြစ်ကြောင်းညီနောင်မဟာမိတ်သုံးဖွဲ့ကစနေနေ့ကကြေညာချက်ထုတ်ပြန်ပါတယ်တစ်တုံညာနှစ်ခွန်စစ်စင်ရေး51ရက်နေ့မြောက်နေ့မနေ့ကဒီဇင်ဘာလ16ရက်နေ့ထုတ်ပြန်တဲ့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့ကြေညာချက်မှာတအန်းတက်မတော် DNL ရှိနေတဲ့ရှမ်းပြည်မြောက်ပိုင်းနန်းခမ်းမြို့တဝိုင်းနဲ့မှာနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဗိုလ်မှူးတပ်ဦးတက်ကြက်တပ်ဦးအပါအဝင်စစ်တုံးမှန်အထုကိုဖမ်းဆီးခဲ့ကြောင်းဖော်ပြထားပါတယ်ဒီစစ်တုံးမှန်ကိစ္စနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးပင်လယ်ရေကြောင်းဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့ဂျပန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေဒီကနေ့မှသဘောတူလိုက်ကြပါတယ်တောင်တရုတ်ပင်လယ်အတွင်းနည်းမြေပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကအခိုင်အမာတိုးချဲ့လှုပ်ဆောင်လာနေချိန်မှာပဲဂျပန်နဲ့အာဆီယံနိုင်ငံတွေကြားမှာအခုလိုသဘောတူညီချက်ရခဲ့တာပါ။အာဆီယံနဲ့ဂျပန်ဆက်ဆံရေးအနှစ်50ပြည့်အထိမ်းအမှတ်ထိပ်သီးစည်းဝေးပွဲကိုဂျပန်နိုင်ငံတိုကျိုမြို့မှာဒီဇင်ဘာလ16ရက်နေ့ကနေ17ရက်နေ့အထိကျင်းပနေချိန်ဒီထိပ်သီးစည်းဝေးပွဲမှာတော့မြန်မာကိုဖိတ်ကြားခြင်းမရှိပါဘူး။တီမော်လက်စတေးနိုင်ငံကတော့ဧည့်သည်တော်နိုင်ငံဖြစ်တက်ရောက်ခဲ့ပါတယ်။ပြည်ထောင်နိုင်ငံသားဝင်ကြီးဒေးဗစ်ကင်မရွန်နဲ့ဂျာမန်နိုင်ငံသားဝင်ကြီးအနယ်လီနာဘာဘရော့ခ်တို့ပူးတွဲပြီးဂါဇာကမ်းမြောင်ဒေသမှာရေရှည်တည်တပ်နဲ့အပြစ်ခတ်ရက်စဲရေးတောင်းဆိုလိုက်ပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်တဲ့ပြည်ထောင်နိုင်ငံရဲ့ Sunday Times သတင်းစာမှာနိုင်ငံသားဝင်ကြီးနှစ်ဦးပူးတွဲရေးသားထားတဲ့ဆောင်းပါးကိုဖော်ပြခဲ့တာပါရှင
်။သတင်းချင်းချုပ်ကိုမန်အင်ဂျင်နိုင်ချိန်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Helen Cordian နဲ့ Jonah Cumming တို့ဖြစ်ပါတယ်။ VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ line to meter 1925 30 ne bien alamida 190 ro ga ni atan lwen pe ga da phit par de view go na sin ne atwa le chesu de ma de thora shin ni a lo be ke long jong nai ne nya de nya phit par de kya chan yin nai ma.